Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ24ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00ထိလိုင်းတူမီတာ24.25/32.51တို့ကနေတိုက်ထုံးလင်းပေးနေပါတယ်။ကျမအီတန်စမဒီညအတွက်စီစဉ်နေကိုတာဝန်တင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အစ္စရေးလေပိုင်တဲ့ဝင်လာတဲ့စီးရီးယားတိုက်လေယာဉ်တစ်စင်းကိုဒီနေ့ပဲပစ်ချလိုက်တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။လောင်နိုင်ငံမှာရေရလျက်စစ်ထုတ်လို့ရေကာတာတစ်ခုပြူကျကလူများပြားသေဆုံးပြီးရာနဲ့ချီပြောင်းဆုံးနေပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့အတွက်တောတာရှင်နေနားဆင်ကြရမယ့်တဲ့မှာတော့ဖားကက်မြေပြူကျသွားတဲ့ကမ်းပါကအင်မတန်မဆောက်လို့နဲ့အတွက်မြေပိခံရတဲ့သူတွေကိုကုညီကယ်ဆယ်ရေးကခက်ခဲနေပြီးတော့ခုချိန်ထိကတော့လူပြောက်တန်ကြားထားတာ18ယောက်ထိရှိနေပြီဖြစ်ပါတယ်။
ဒီတည်းတရားကကျွန်တော်တို့ဖားကမြို့နယ်စိတ်စုအုပ်စုတော်ပကုန်းကျေးရွာရဲ့နောက်ပေါ့အနောက်က
နေပြူကျတဲ့နေရာကိုသွားရောက်ပြီးတော့လေးလာခဲ့တဲ့ဖားကန်ဒေသခံနေမြေကန်တရင်တော့ကုစုံမိုးထက်ကဗီဝေမြန်မာပိုင်းကိုခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကြားပြင်းတွေကဘူချုပ်ကျေးရုပ်ဆောက်လုပ်ရေးကိုကန့်ကွက်နေကြတဲ့အချိန်နေမြန်မာနိုင်ငံရဲ့ပြည်ပအကျွေးအများဆုံးဝင်ကြီးဌာနတွေကပြည်ပကျွေးမီတန်းနဲ့ချီပြီးတင်နေတဲ့အကြောင်းစာရတွေအပြင်အင်္ဂါညတိုင်းလေလိုင်းစီစဉ်ကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ
်။အစ္စရေးလေပိုင်းနဲ့တဲဝင်လာတဲ့စီးရီးယားစစ်လေယာဉ်တစ်စင်းကိုပစ်ချလိုက်ကြောင်းအစ္စရေးစစ်တပ်ကပြောပါရယ်။အစ္စရေးလေပိုင်းနဲ့တဲဝင်လာတဲ့စီးရီးယားဂျက်တိုက်လေယာဉ်ကို Patriot Missile တုံးနဲ့ဒီနေ့ပဲ Hunter ပစ်ကတ်ခဲ့တာဖြစ်ကြောင်းအစ္စရေးကာဝေးတပ်ဖွဲ့ကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တိုက်လေယာဉ်ရဲ့လှုပ်ရှားမှုကိုအစ္စရေးစစ်တပ်ကစောင့်ကြည့်နေခဲ့ရမှာအစ္စရေးလေပိုင်းနဲ့တဲ2ကီလိုမီတာလောက်ထိကျော်ဝင်လာတဲ့အတွက်ပထမမစ်ဆိုင်တုံးနဲ့ပစ်ချခဲ့တာဖြစ်တဲ့အကြောင်းကြီးညာချက်ကဖော်ပြထားပါတယ်။အစ္စရေးကြီးတက်ရေယိုတန်လွင့်ဌာနကတော့တိုက်လေယာဉ်ကိုအစ္စရေးကသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြေဒေသမှာပစ်ချခဲ့တာဖြစ်ပေမဲ့စီးရီးယားကထိန်းချုပ်ထားတဲ့ရှေ့တန်းဒေသမှာပစ်ချကောင်းပစ်ချနိုင်တဲ့အကြောင်းပြောဆိုခဲ့တာပါ။လေယာဉ်မှုရဲ့အခြေအနေနဲ့ပတ်သက်လို့တော့မသိရှိရကြောင်းလည်းသတင်းကပြောပါရယ်။စီးရီးယားစူရပိုင်းမီဒီယာမှာတော့တိုက်လေယာဉ်ဟာစီးရီးယားလေပိုင်းထဲမှာစစ်စင်ရေးအတွက်ပြန်တန်းနေတော့ပစ်ချခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ကိုလန်ကွန်မြူနီတီကတော့အစ္စရေးက1969ခုနှစ်မှာတိမ့်ပိုက်ခဲ့တာဖြစ်ပြီး1969ခုနှစ်မှာတော့ကုလသမဂ္ဂကငင်းကြိုင်ထင်းသိမ်းတပ်ဖွဲ့တွေဆေလွတ်ချထားခဲ့ပါတယ
်။အမေရိကန်သမ္မတကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲသွားနေတဲ့ရှင်ကိုအများကြီးအားရကျေနပ်မိတယ်လို့ပြောလိုက်ချိန်မှာစောင့်ကြည့်ရေးအဖွဲ့တစ်ခုကလည်းဒီဖြတ်သိမ်းမှုဆက်လုပ်တာတွေ့နေရတယ်လို့ဆိုလိုက်ပါတယ်။မကြာခင်ကသတင်းတွေထဲမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဒီမြောက်ကိုရီးယားနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲအရှိန်အပေါ်စိတ်ပြည့်နေကြောင်းအင်ပီရိုမာသူလက်ထောက်တွေကိုထုတ်ပြောခဲ့တယ်လို့ပေါ်လာခဲ့တဲ့အပေါ်အခုလိုဆန့်ကျင်ဘက်သမ္မတထရန့်ဘက်ကတုံ့ပြန်လိုက်တာပါအခုလိုအချိန်မှာအမေရိကန်ခြေစိုက် 38 North လို့ခေါ်တဲ့မြောက်ကိုရီးယားစောင့်ကြည့်ရေးအဖွဲ့ကလည်းမကြာခင်ကရထားတဲ့ဂျိုတုဘုံကြီးတွေအရမြောက်ကိုရီးယားအနေနဲ့နိုင်ငံရဲ့မြောက်ပိုင်းအနောက်မြောက်ပိုင်းကဆိုဖီဒုံးကျည်စခန်းမှာအဓိကဆောက်အဦတွေဖျက်ဆီးနေတာတွေစလုံနေတယ်တွေ့ရတယ်လို့ထုတ်ပြောလိုက်ပါတယ်ဒီဖြစ်စည်းတဲ့ထဲမှာယထာလန်းပါတဲ့ဒုံးကျည်ပြည်ရင်တွေပြစ်လွတ်စင်တွေကိုမထွက်ခင်အသင့်နေရာချတဲ့အဆောက်အဦနဲ့အနားမှာရှိတဲ့အဝေးထိန်းဒုံးကျည်အတွက်လောင်စာသုံးအင်ဂျင်ဆက်တွေထုတ်ပေးတဲ့ဒုံးကျည်အင်ဂျင်စမ်းသက်စင်နဲ့အာကာသယာဉ်ပြစ်လွတ်တဲ့ယာဉ်တွေပါပါတယ်ဒီ38 North အဖွဲ့ရဲ့လေလာသုံးသပ်သူဂျိုးဆက်ဘာမူဒက်စ်ကအခုလိုစဖြစ်စည်းတဲ့လောက်ရက်ကစင်ကာပူမှာသမ္မတထရန့်နဲ့ထိပ်သီးတွေ့ဆုံတုန်းကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ပေးခဲ့တဲ့ကတိဖြည့်စည်းရေးအတွက်အရေးပါတဲ့ပထမခြေလှမ်းဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒါပေမဲ့လည်းဒီကောင်းဆောင်နှစ်ဦးကြာရထားတဲ့သဘောတူညီချက်မှာနျူကလ িয়ার ဖြတ်သိမ်းရေးနဲ့လက်ရှိနျူကလ িয়ার စက်ရုံတွေပိတ်ပစ်ဖို့တွေကိုဘယ်တော့လုပ်မယ်ဘယ်လိုလုပ်မယ်ဆိုတဲ့အသေးစိတ်အစီအစဉ်တွေမပါခဲ့ပါဘူး။သမ္မတထရန့်ကတော့မြောက်ကိုရီးယားအနေနဲ့ဒုံးကျည်ပြစ်လွတ်မှုမလုပ်တာကိုးလာရှိလာခဲ့ပြီးနျူကလ িয়ার ဆက်သက်မှုတွေလည်းဆက်မရှိတော့တာကြောင့်နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူး။ဒါကြောင့်ဂျပန်ပါဝင်အာရှနိုင်ငံတွေအားလုံးကလည်းသဘောကျနေတယ်လို့ Internet Twitter မှာရေးသားခဲ့ပါတယ်ခင်ဗျ။
အမေရိကန်ရဲ့ကွန်ဒိုရေးဆိုင်ရာစစ်ဆန်ညှိနှိုင်းမှုတွေကိုစိတ်ဆင်နာကောင်းနဲ့မလုပ်တဲ့နိုင်ငံတွေပေါ်တွင်းကုန်တွေတွုံးမြင့်ကောက်ခတ်မှုသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ်။ကွန်ဒိုရေးစစ်ဆန်ညှိနှိုင်းမှုတွေမှာအမေရိကန်ပေါ်မျက်မျက်တတာမရှိတဲ့နိုင်ငံတွေကိုတွင်းကုန်ကတိုးကောက်တာကသာအကောင်းဆုံးဖြစ်ကြောင်းလည်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောလိုက်တာပါ။အမေရိကန်သမ္မတရဲ့ချင်းချောက်မှုတွေကိုဥရောပကငုံခံနေမှာမဟုတ်ကြောင်းဂျမန်နိုင်ငံရဲ့ဝန်ကြီးဟီကိုမက်စ်ကပြောဆိုလိုက်ပြီးတိတ်မကြခင်မှာပဲသမ္မတထရန့်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။ နောက်ဆုံးမှာဘသူ့အတွက်မှအကျိုးမရှိတဲ့ကြောင့်တွင်းကုန်ကုန်တွင်းမြင့်ကောက်ခံတဲ့အစီအစဉ်ပေါ်စိတ်ဝင်စားတဲ့သူမရှိကြောင်းလဲဂျမန်နိုင်ငံကြီးဝန်ကြီးက Twitter မှာပြောဆိုလိုက်တာပါ။ Donald Trump အနေနဲ့ဥရောပကိုချင်းချောက်လို့မရတယ်လို့တစ်ခါလိုက်ရောလိုက်ရင်နောက်နာကတ်မှာအလားတူလို့ရတဲ့နဲ့မကြမကြာကြုံရလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်။ကုန်သွယ်စစ်ပွဲအဆင့်ထိဖြစ်မလာအောင်ကြိုတင်တားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဥရောပကော်မရှင်နာမြင့်ကြီးယောက်လော့ရန်ကာကလည်း Donald Trump နဲ့မနက်ပိုင်းဝါရှင်တန်မှာတွေ့ဆုံဆွေးနွေးဖို့ရှင်းနေပါတယ်။ကော်မရှင်နာမြင့်ကြီးကတော့ဥရောပကကားတင်သွင်းမှုတွေပေါ်တွင်းကုန်ကုန်တွေတွင်းမြင့်ကောက်ခံမဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့သမ္မတထရန့်ကိုဖြောင်းပြနိုင်မှုမျှော်လင့်ထားတာပါပြည်ပကတင်သွင်းတဲ့ကားတွေပေါ်ဥရောပသမ္မတ EU ကကောက်ခံတဲ့အခွန်အားအမေရိကန်ကကောက်ခံတဲ့နှုံထားတဲ့မြန်မာနေပေမဲ့ထရက်ကားတွေလိုတခြားပစ္စည်းတွေပေါ်မှာအမေရိကန်ကကောက်တဲ့နှုံကတော့ပိုများတယ်လို့လည်း EU ရရှိတွေကပြောဆိုထားကြပါတယ
်အမေရိကန်သမ္မတအနေနဲ့သူ့ကိုလာဝေဘန်တာကိုစိတ်ဆိုးပြီးအရင်ထောက်လဲထိတ်တန်းထောက်လဲရင်းနဲ့လုံချုံရေးအရာရှိဟောင်းစုစုပေါင်း6ဦးကိုလုံချုံရေးရစိတ်ချတဲ့ဆင်းကနေရုတ်သိမ်းဖို့စဉ်းစားနေပါတယ်။သမ္မတဒေါ်နယ်ထရမ့်စိတ်ဆိုးတဲ့အထက်မှာအမေရိကန်ဘူထောက်လဲဖွဲ့ CIA အကြီးအကဲဟောင်းဂျွန်ဘာနန်လည်းပါနေပြီးသူကသမ္မတထရမ့်ရဲ့ပူတင်နဲ့ထိတိဆွေးနွေးပွဲတွေပြောခဲ့တာတွေကပြစ်မှုကြီးငယ်အဆင့်ကိုကျော်ပြီးနိုင်ငံတော်တစ္ဆာဖောက်မှုမြောက်တယ်လို့ Twitter မှာပြင်းပြင်းထန်ထန်ရေးသားခဲ့ပါတယ်။အင်ပီရိုဘက်ကတော့ဒီအရာရှိဟောင်းကြီးတွေရဲ့လောက်ရက်ကနိုင်ငံရေးကစားတာဖြစ်ပြီးသူတို့အစိုးရတာဝန်ထမ်းလုပ်ခဲ့တာကိုခုတုံးလို့အမျက်ထုတ်ခဲ့တာမျိုးဖြစ်တာကြောင့်ခုလိုအမျိုးသားလုံခြုံရေးစိတ်ချတဲ့စီးရင်တဲ့ကနေပယ်ဖျက်ဖို့နိလန့်တွေစဉ်းစားနေရတာပါလို့အကြောင်းပြပါတယ်။ American လွှတ်တော်ထဲမှာတော့အတိုက်ခံဒီမိုကရက်ထိတ်တန့်မှ Adam Schiff ကသမ္မတအနေနဲ့သူ့ကိုဝေဖန်တာမကြိုက်လို့စစ်တပ်ထဲဆယ်စုနှစ်တွင်တဲ့ချီအကြာကြီးလှုပ်လာခဲ့သူတွေကိုလုံခြုံရေးစိတ်ချရမှုစီးရင်ကနေဖြုတ်ပစ်ဖို့စဉ်းစားတာမျိုးကဝေဖန်တာကိုကြောက်လို့သွေးသွေးတန်းလောက်တာသာဖြစ်တယ်ဒါကြောင့်အမတ်တွေအားလုံးအထူးသဖြင့် Republican အမတ်တွေအနေနဲ့ဒီမိုကရေစီရေးအတွက်ဒါကိုဝိုင်းဆန့်ကျင်တင်တယ်လို့တောင်းဆိုလိုက်ပါတယ်အခုလလုံးကြိုင်းစစ်ချမှုကနေပဲဖျက်ခံရတဲ့သူတွေထဲမှာပြည်တော်စုစုံစမ်းရေးဘီရို FBI ညွှန်ကြားမှုဟောင်း James Comey နဲ့ဒုညွှန်ကြားမှုဟောင်း Andrew McCabe တို့လည်းပါနေပြီးဒုညွှန်မှုဟောင်းရဲ့ပြောခွင့်ရကအခုအင်ပီတော်လောက်ရဟာဟာသလို့ဖြစ်နေတယ်တကယ်တော့သူ့အရာရှိရဲ့ဒီလုံကြိုင်းစစ်ချမှုတက်တန်းကကုံဆုံးပြီးသားပါလို့ထုတ်ပြောလိုက်ပါတယ်NSA လို့ခေါ်တဲ့မြို့သားလုံခြုံရေးအဖွဲ့အကြီးအကဲဟောင်း Michael Hayden နဲ့ NSA အဖွဲ့အကြံပေးရာရှိဟောင်း Susan Rice နောက်အမျိုးသားထောက်လှမ်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်း James Clapper တို့လည်းသမ္မတထရမ့်ရဲ့စဉ်းစားနေတဲ့စီးရင်ထဲမှာပါနေပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီနှစ်ကုန်ဝါရှင်တန်မှာထိပ်သီးတွေ့ဆုံမှုအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဖိတ်ကြားချက်ကိုလက်ခံရရှိကြောင်းနဲ့ခေါင်းဆောင်တို့တွေ့ဆုံနိုင်တဲ့တခြားအခွင့်အလမ်းတွေရှိနေကြောင်းလဲရုရှားဆိုရကဒီနေ့ပဲပြောလိုက်ပါတယ်ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပြီးခဲ့တဲ့သတင်းပတ်သက်ထိပ်သီးတွေ့ဆုံပြီးနောက်နောက်ထပ်တွေ့ဆုံမှုလိုတဲ့အကြောင်းအမေရိကန်နဲ့ရုရှားကြားသဘောတူလက်ခံထားပေမဲ့နောက်ထပ်ချိန်တွေ့ဆုံမှုတွေလက်တွေ့ပြင်ဆင်ထားတာတော့မရှိသေးတဲ့အကြောင်းလဲရုရှားဆိုရပြောခွင့်ရသူယူရီဥရှ်ကော့ဖ်ကပြောဆိုခဲ့တာပါအင်ဂျာအာဂျင်တီးနားနိုင်ငံမှာရှေ့လာမဲ့နိုဝင်ဘာလကုန်စတင်မဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အစည်းအဝေးကိုရည်ညွှန်းပြီးအမေရိကန်နဲ့ရုရှားခေါင်းဆောင်တွေကတွဲဆုံနိုင်တဲ့တခြားအခွင့်အလမ်းတွေရှိနေတယ်ကြောင်းလည်းပြောဆိုခဲ့ပါတယ်အလားတူတခြားနိုင်ငံတကာအခမ်းအနားတွေမှာတွဲဆုံကောင်းတွဲဆုံနိုင်မဲ့အခွင့်အလမ်းတွေရှိနေကြောင်းလည်းပြောဆိုသွားခဲ့တာပါ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လောင်နိုင်ငံမှာရေရလျက်စစ်ထုတ်လုပ်ရေးရေကတာပြိုကျရာကလူများပြားတည်ဆုံပြီးရာနဲ့ချီပျောက်ဆုံးနေကြောင်းအစိုးရပိုင်းသတင်းကဖော်ပြပါရယ်နိုင်ငံရှိတောင်ပိုင်းကအတပ်ပူပြည်နယ်ကစပီယန်ဇနန်နွန်ရေကတာမနစ်နောက်မှပြိုကျရာမှာကုဗမီတာတန်9000လောက်ပမာဏရှိတဲ့ရေတွေကျိုးပေါက်ကျခဲ့ပြီးရာချီတဲ့အိမ်တွေရေနောက်မျောပါကုန်ခဲ့သလိုဒေသခံ6600ကျော်ကလည်းအိုးအိမ်ဆုံးခွာထွက်ပြေးကြရတာပါဒီနေ့တွေ့ရတဲ့ဗီဒီယိုမှတ်တမ်းပုံတွေထဲမှာတော့ရေမြုပ်နေတဲ့အိမ်ခေါင်မိုးတွေဘောကနေကယ်မဲ့သူကိုဆောင်ဆိုင်နေသူတွေရဲ့ပုံတွေကိုလည်းတွေ့ရပါတယ်အရေးပေါ်ကစေးလုပ်ငန်းတွေကိုကြီးကျက်ဖို့ဝန်ကြီးချုပ်သွန်လွန်စီဆိုလစ်နဲ့အစိုးရဖွဲ့ဝင်တွေအခင်းဖြစ်ရာဒေသကိုတွားရောက်နေတဲ့အကြောင်းလဲအစိုးရသတင်းကဖော်ပြခဲ့တာပါပြိုကျသွား တဲ့ဤကတာကိုတော့လာအိုတောင်ကိုရီးယားနဲ့ထိုင်းနိုင်ငံကကုမ္ပဏီတွေပူးတွဲတည်ဆောက်ခဲ့တာဖြစ်ပါတယ်။ဤကတာတည်ဆောက်ရေးလုပ်ငန်းတွေကိုတော့ဒီနှစ်ထဲအဆုံးသတ်ဖို့စီစဉ်ထားတာပါ။လာအိုနိုင်ငံဟာပြည်တွင်းမှာရှိတဲ့မြစ်ကြောင်းတွေမှာဤကတာတွေတည်ဆောက်ပြီးရရလက်စစ်ထုတ်လုပ်နေတာဖြစ်ပါတယ်။ရရှိလာတဲ့လက်စစ်စွမ်းအင်ကိုတော့အင်းနီးချင်းနိုင်ငံတွေကိုတင်ပို့ရောင်းချဝင်ငွေရှာနေရမှာအများစုကိုထိုင်းနိုင်ငံကဝယ်ယူနေတာပါ။ဒါပေမဲ့လည်းလာအိုနိုင်ငံရဲ့ဤကတာစီမံကိန်းတွေကြောင့်တဘောပုံဝင်ချင်းထိခိုက်ပျက်စီးမှုနဲ့ဒေသခံလူမှုအတန်းဝိုင်းပေါ်စီးပွားရေးအရာအကျိုးဆက်တွေရက်ခက်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်
။ဂရိနိုင်ငံမြို့တော်နာတဝိုက်မှာတော့တော်မီအကြီးကျယ်လောင်ကျွမ်းနေရမှာလူပေါင်း49ဦးထပ်မံတည်ဆုံပြီး140ကျော်ဒဏ်ရာရတာတယ်လို့ဂရိမိသားစုရှိတွေကဒီနေ့ပြောလိုက်ပါတယ်။အေသင်မြို့ရှေ့ဘက်နဲ့နောက်ဘက်ရံမှာတော်မီလောင်ကျွမ်းနေတာကြောင့်အဲ့ဒီနေရာတွေကိုဒေသတာဝန်ရှိသူတွေကအရေးပေါ်အခြေအနေကြေညာထားပြီးစစ်တပ်ကိုမင်းငိမ့်သက်ဖို့စစ်လွတ်ထားပါတယ်။လေချောင်းကောင်မြေပင်ကပါမင်းငိမ့်တက်နိုင်ဖို့ဥရောပသမဂ္ဂကိုလည်းအေသင်တာဝန်ရှိသူတွေအကူအညီတောင်းခံထားပါတယ်ဆိုင်ပရက်စ်နိုင်ငံကမိသက်သမားတွေပို့ပေးပြီးစပိန်နိုင်ငံကတော့ရေဖြန့်တဲ့လေယာဉ်တွေဆေးလွတ်ပေးမယ်လို့ဂရိတာဝန်ရှိသူတွေကိုပြောပါတယ်အီတလီဂျာမနီပိုလန်နဲ့ပြင်သစ်တို့ကလည်းလေယာဉ်တွေကားတွေမိသက်ကားတွေဆေးလွတ်ထားတယ်လို့သတင်းတွေမှာဖော်ပြနေပါတယ်ဘော့စနီးယားကိုရောက်နေတဲ့ဝန်ကြီးချုပ်အလက်ဆက်စီပရက်စ်ကသူ့ခီးစဉ်ကိုဆုံးသက်ပြီးအရေးပေါ်မိသက်အစည်းအဝေးကိုလုပ်ဖို့တနင်္လာနေ့မှာဂရိကိုပြန်ရောက်လာခဲ့ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကာဘူးမြို့တော်ကလူနေရပ်ကွက်တစ်ခုထဲကိုဒီနေ့ရော့ကက်တုံးအနည်းဆုံးနှလုံးချရောက်ပေါက်ခွဲရကလူ3ဦးထဲမှနေတန်းရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်တကယ်မို့အတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးလက်တလုံးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူးလူ16ဦးထဲမှနေတေဆုံးပြီး60လောက်တန်းရခဲ့တဲ့ကာဘူးမြို့တော်ကနိုင်ငံတကာလေဆိပ်နီးအသေးခံဘုံခွဲတက်ခတ်မှုနဲ့ကြုံခဲ့ရပြီးနှစ်ရက်ကြာမှပဲအခုနောက်ထပ်တက်ခတ်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်အာဖဂန်နိုင်ငံရဲ့ဒုတိယသမ္မတတူလည်းဖြစ်ဥစ်ဘက်စစ်ကောင်းဆောင်ဟောင်းလည်းဖြစ်တဲ့အဗ်ဒူရာရှစ်ဒူစတန်တူရကီနိုင်ငံမှာတနစ်ကြာတင်းရှောင်နေရကအာဖဂန်နိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပြီးမိနစ်ပိုင်းအတွင်းမှာပဲကာဘူးမြို့တော်မှာတက်ခတ်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်
။ကနေဒါနိုင်ငံတိုရွန်တိုမြို့ကလူ400လမ်းပေါ်မှာလူနှစ်ဦးသေဆုံးခဲ့ပြီး73ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ခတ်မှုကျွလွန်သူဖြစ်ဆက်ဆွဲခံထားရသူဟာစိတ်ဝေဒနာရှင်တူဦးဖြစ်ကြောင်းမိသားစုကထုတ်ပြောလိုက်ပါတယ်။တက်ခတ်မှုတွင်သေဆုံးသွားခဲ့တဲ့တန်ရာရှိသူဟာအသက်29နှစ်အရွယ်ဖိုင်ဆယ်ဟူစိန်ဆိုသူဖြစ်ကြောင်းလည်းအာဏာပိုင်တွေကထုတ်ပြောထားပါတယ်။တန်ရာရှိသူရဲ့သေဆုံးမှုဟာသူ့ကိုယ်သူအဆုံးစင်ခဲ့တာလားရဲတွေရဲ့လက်ချက်ကြောင့်သေဆုံးတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တရွန်တိုမြို့ဂရိတောင်ရံမှာတနင်္ဂနွေနေ့ကဖြစ်ခတ်မှုတွင်10နှစ်အရွယ်မိန်းကလေးတစ်ယောက်နဲ့18နှစ်အရွယ်မျိုးသမီးတစ်ဦးသေဆုံးခဲ့ရပါတယ်။မိသားစုကတနေ့တုန်းကမနေ့တုန်းကထုတ်ပြန်တဲ့ရှင်းပြချက်ထဲမှာတော့သတင်းစုကြားရတဲ့အတွက်ယူကျိုးမရဖြစ်ခဲ့ရကြောင်းနဲ့တိုက်ခိုက်မှုမှာတာဝန်ရှိသူဖြစ်ယုံကြည်ထားတဲ့ဟူစိန်ဟာစိတ်ရောဂါဝေဒနာခံစားနေရသူဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စိတ်ရောဂါဝေဒနာအတွက်ဘဝတစ်ချက်လုံးရင်ဆိုင်နေရတဲ့အချိန်မှာကုညီပံဖို့ဖို့မိသားစုကအကောင်းဆုံးကြိုးစားပေးခဲ့ပေမဲ့အခုလိုစိတ်မချမ်းသာစရာဖြစ်မျိုးနဲ့အဆုံးသတ်ရလိမ့်မယ်လို့ဘယ်တော့မှမျှော်လင့်မထားခဲ့ကြောင်းလည်းမိသားစုကပြောခဲ့ပါတယ်။ရဲတပ်ဖွဲ့ဘက်ကတော့တိုက်ခိုက်မှုကျူးလွန်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နေစေဖြစ်ပြီးဖြစ်နိုင်ခြေရှိတဲ့အကြောင်းရင်းတွေအလုံးကိုထည့်သွင်းစဉ်းစားနေကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။
ကွန်လုံးနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကချင်ပြည်နယ်ဖားကန့်ကြောက်စင်းမြေထပ်ပြီးတော့မြေပြိုကျပြန်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ကချင်ပြည်နယ်ဖားကန့်ကြောက်စင်းမြေမှာဒီနေ့မနေ့မြေပြိုကျလို့လူအများအများမြေပိပြီးတော့ထပ်တည်ဆုံးရတဲ့အဖြစ်ကြောင့်ဒီဖားကန့်ဒေသရဲ့လူအသက်ပေါင်းများစွာအတွက်အနေရှိလို့နေတဲ့အနေအထားကိုပြည်အောင်စုဆွေးရဘက်ကအထူးကိစ္စရဲ့အနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမြတ်တမှုဆိုင်ရာအရေးဆောင်ရွက်နေတဲ့ပညာရှင်တွေကတိုက်တွန်းလိုက်ပါတယ်လူရပေါင်းများစွာမကြာခဏတည်ဆုံနေရပေမဲ့လည်းသက်ဆိုင်ရာဘက်ကနေပြီးတော့နင့်နာခဲ့တဲ့သူကြံရင့်သူတွေအတွက်ထိရောက်တဲ့ကူညီမှုတွေဆောင်ရွက်ပေးရလဲမတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်အသေးစိတ်ကတော့မတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်
ဒီကနေ့အင်္ဂါနေ့ဇူလိုင်လ24ရက်နေ့မနက်9နာရီလောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စက်မှုအုပ်စုမတ်မုံကျေးရွာအပိုင်းအောက်မန်လင်ချောင်ကျေးရွာအနီးတပ်တန်းကုံလုတ်ကွက်ကနေပြီးတော့ကြောက်ကဘာနေရံပြိုကျခဲ့တဲ့အတွက်လူအနည်းဆုံး40လောက်ပါသွားနိုင်တယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်ဇူလိုင်လတည်းပြီးခဲ့တဲ့ရက်ပိုင်းကတည်းကလူ15ဦးထက်မနည်းမြေပိလို့တည်ဆုံးခဲ့ရပြီးတဲ့နောက်အခုလိုထပ်ပြီးပြိုကျတာဖြစ်ပါတယ်မြေပြိုကျသွားတဲ့ကဘာကအင်မတန်မတ်ဆောက်လွန်းတဲ့အတွက်မြေပိခံရတဲ့သူတွေကိုကူညီကယ်ဆယ်ရေးခက်ခဲနေပြီးအခုချိန်ထိကတော့လူပြောက်တိုင်ကြထားတာ18ဦးထိရှိနေပြီလို့မြေပြိုကျတဲ့နေရာကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ဖားကန့်ဒေသခံလည်းဖြစ်နယ်မြေကန်သတင်းတောက်တူလည်းဖြစ်တဲ့ကိုဇော်မိုးထက်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ဖြစ်တဲ့နေရာကကျွန်တော်တို့ဒီဖားကန့်မြို့နယ်စိတ်ဦးအုပ်စုတော်ပကုန်းကျေးရွာရဲ့နောက်ပေါ့အနောက်က ဒီလောက်မှလည်းဆယ်လို့မရပြီးတယ်လို့အလောင်းဆွဲဖို့ဆိုလည်းအရန်ခက်ခဲပါတယ်အရန်မတ်တော့တယ်ဥထဲဥပြီးရာချီပြီးတော့ဆင်းသွားရတယ်အဲဒီရန်နီးယားဒီဆင်းဖို့တက်ဖို့လည်းမလွယ်ဘူးဘယ်ကရန်နီးယားမှလည်းလာတာမတွေ့ဘူးပေါ့နော်ဒီလူမှုကူညီအဖွဲ့တွေကတော့ဒါအလောင်းများပေါ်လာမလားပေါ်လာတော့ဆယ်ဖို့တက်ပဲသူတို့လည်းလောက်ပဲဒီဒီချီနေဘဲသူတို့အလိုက်လေးလာနေရတာပေါ့ဟုတ်တယ်လို့ဆိုရင်တော့ကျွန်တော်တို့ဒီလူပြောက်စင်းရတော့16ယောက်ရတာပေါ့နော်ဒီယောက်စင်းရတော့16ယောက်ရတယ်ကျွန်တော်အခုစိန်ထဲမှာ၄ခုပါတော့တယ်ဒီသားစုနဲ့တွတ်တွေ့ကြတာတွတ်တွေ့တယ်တွေ့ပြီးတော့ပြန်လာခဲ့ပါပြီတခြားရွာတွေကရောရွာတွေကရောပေါ့အားလုံးပေါင်း၁၈ယောက်ကျွန်တော်တို့ရတယ်ဒါကျွန်တော်တို့သူတို့ကြေးရွာလူကြီးအသင်းတွေပြရရတဲ့ခရင်ပေါ့နော်အဲ့တော့တူတာကမနေ့9နာရီနဲ့6နာရီကြာလောက်မှပြူတာပေါ့နော
်အခုလိုမျိုးဖားကန့်ဒေတာကြောင့်စိန်တွေမှာလူရာနဲ့ချီအစုလိုက်အပြုံလိုက်တေကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်ထောင်စုအစိုးရဘက်ကအမြန်ဆုံးအထူးကိစ္စရဲ့အနေနဲ့ကင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံလက်ဖြင့်ကချင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဒေါ်ဒွဲဘူးကတိုက်တွန်းလိုက်ပါတယ်။ပြည
်ထောင်စုအစိုးရနေမှာအထူးကိစ္စရဲ့အနေနဲ့ကင်တွယ်ဖြေရှင်းသင့်ပြီပေါ့နော်။ဒီနေ့အစိုးရလည်းဒါတို့လုပ်ပိုင်ခွင့်ရှိဘူးအဲ့တော့ဒီကိစ္စရက်တွေတော့ဖြစ်နေတာအစိုးရသိသလားမသိဘူးလားဆိုတာလည်းကျမတို့အပြည်သူတယောက်အနေနဲ့အမေးကြည့်ချင်တာပေါ့နော်အဲ့တော့သိတယ်ဆိုရင်လည်းဒါယူရောက်သေးနေတာပေါ့အဲ့ဒါမှဒီအတိုင်းကြီးအတွက်လည်းဘာမှအကျိုးရှိဘူးကျမတို့အချင်းပြည်သူတွေလည်းဘာမှအကျိုးရှိတာတော့ပိတ်သိမ်းလိုက်တာကောင်းမယ်လို့ဒါတော့အထူးကိစ္စရက်အနေနဲ့ဒါအစိုးရနေကန့်ကျဲသိပြီလို့ကျမတို့ပြောချင်ပါတယ်
အခုလိုမျိုးဖားကန့်ဒေတာမှာလုပ်ငန်းခွင်လုံခြုံမှုမရှိတာစီးကမ်းမဲ့ကြောက်တူးဖော်မှုတွေရှိနေတာနောက်လူအစုလိုက်ပြုံလိုက်တည်ဆုံမှုတွေကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေကိုလွှတ်တော်ဘက်ကလည်းအမြန်ဆုံးပြဋ္ဌာန်းသင့်ပြီလို့ကချင်လူခွင့်ရေးရှင်နေဦးခွန်တော်ကလည်းတိုက်တွန်းပါတယ
်အရေးအကြီးဆုံးဖြစ်တဲ့ကြောက်မြတ်ဥပဒေကိုညံ့ညာအတည်ပြုဖို့လိုတယ်ဗျအခုကပြင်ဆင်တဲ့ကာလပေါ့နော်ဥပဒေကြမ်းမဲ့ဖြတ်သေးတာပေါ့ဥပဒေကြမ်းမဲ့ဖြတ်သေးတဲ့ခါကျတော့ဥပဒေပြင်ဆင်တဲ့ဥပဒေကအတည်ပြုမပြဋ္ဌာန်းသေးတဲ့အချိန်မှာဒီကြာကာလမှာဒီကြောက်စီးဝိုင်းလုပ်ငန်းရှင်တွေပေါ့ဗျာသူတို့တွေကလည်းဒီဥပဒေအတိမပြုတ်မီမှာညံပေါ့လေသူတို့ရဲ့ကျူးစီးပွားတဲ့ညံလေးထူးထုတ်နေတယ်ဆိုတာကိုကျွန်တော်တို့သိရှိရတာပေါ့အခုလိုမျိုးပေါ့နော်မဖြစ်အောင်တာရှိကာကွယ်ထားမဲ့အချက်လက်တွေပါရင်ဒီလိုမျိုးလူတွေတည်ဆုံးမှုတွေဟာလွတ်ချသွားမယ်လို့ကျွန်တော်တို့အသုံးသတ်တာပေါ့လေ
နောက်ဒီမြေပြိုကျမှုကြောင့်လူပျောက်ဆုံးတည်ဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံရစ်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရအပါအဝင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြည့်ရှင်မှုတွေနဲ့ဆောင်ရွက်ပေးသင့်တယ်လို့လည်းကချင်ရှိနေဦးခွန်တော်ကပြောပါတယ
်။ဒါလူသားချင်းစာနာမှုအနေနဲ့ကတော့အများကြီးသူတို့ကိုမိသားစုဝင်တွေဘာတွေကိုသူတို့မှုတွေလုပ်တင်တာပေါ့ဗျာ။ဆိုတော့အခုကျွန်တော်တို့ဒီမှာကလူကကနန်းတော်မကြီးတွေ့နိုင်ဘူးအခုကျွန်တော်တို့သုံးသတ်တာကရာကနန်းနဲ့ရကနားရာကြီးကနန်းပိုင်းတောင်မှရှိနေပြီနော်ဒီမူးရင်းကာလမှာပဲဟိုတောင်မှအဲ့လောက်ဖြစ်ရှိနေပေမဲ့လည်းသူတို့ဘက်ကဝန်နေချောင်းဒုံခုထောက်ပံ့ချောင်းဆိုတာတွေကကျွန်တော်တို့မတွေ့ရအောင်ပေါ့ဒါကြီးအရင်ကြီးကိုချိုးဝါနေတယ်ဆိုပြီးတော့မှကျွန်တော်တို့မြင်တာပေါ့နော်အဲ့တော့သူတို့အနေနဲ့ဘာလို့ပြင်တယ်လဲဆိုတော့အဲ့တိတ်ဆုံးသွားတဲ့ဟိုစမိသားစုဝင်တွေကိုတပ်ဆိုင်ရာဟိုကူညီထောက်ပံ့မှုတွေပေါ့နော်ညံ့ညံ့လေးကျွန်တော်တို့လုပ်ပြီးသိချင်တာပေါ့
ကချင်ပြည်နယ်ဖားကန့်ဒေသလုပ်ငန်းခွင်တွေကထွက်လာတဲ့စွန့်ပြစ်မြေစာဘုံတွေထဲမှာဈေးမဆေးကြောက်တွေကိုနိုင်ငံတော်ဝန်ကလူအများအပြားလာရောက်အခြေချနေထိုင်ပြီးစွန့်ပြစ်ကြောက်တွေရှာဖွေနေကြတဲ့အချိန်ရာသီဥတုထံနောက်ကြောက်တုဆက်ကြီးတွေရဲ့တုံခါမှုတွေထန်နေကြောင်းမြေစာဘုံတွေမြေကပယံတွေပကြခဏပြိုကျပြီးတော့လူရာနဲ့ချီတည်ဆုံရတယ်လို့လူအများအပြားမြေပိပြီးတော့ပျောက်ဆုံးသွားရတာတွေလည်းရှိနေတာဖြစ်ပါတယ်ရှင်
မဆုမဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီကရားပြည်နယ်ကဗိုလ်ချုပ်ဂျေယုတ်ဆောက်လုပ်ရေးကိုကန့်ကွက်နေကြတဲ့ခြေအနေကိုလည်းတင်ဆက်ပေးကြပါမယ်။လော်ကော်မြို့ပန်းချံမှာဗိုလ်ချုပ်ဂျေယုတ်ဆောက်လုပ်ဖို့ကိစ္စကိုပြည်နယ်အစိုးရကနေသူတို့မလုပ်တော့ဘဲနဲ့ဂျေယုတ်ထားဖို့လိုလားတဲ့ဒေသခံအဖွဲ့အစည်းတွေကိုတာဝန်လွှဲပေးလိုက်တာကြောင့်ဒေသခံအဖွဲ့အစည်းတွေနဲ့ဒေသခံတိုင်းရင်းသားတွေကြားမှာစိတ်ဝမ်းကွဲပြားမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေတိုးပွားလာပါတယ်။ဂျေယုတ်ဆောက်လုပ်ရေးကန့်ကွက်တဲ့ဆန္ဒပြသူတွေဘက်ကတော့ဒေသခံအချင်းချင်းကြားမှာအထင်အမြင်မလွဲဘူးဆိုပြီးတော့သူတို့ဘာကြောင့်လက်မခံလဲဆိုတာကိုရှင်းလင်းပြောဆိုနေကြပါတယ်။ကရားပြည်နယ်ကဗိုလ်ချုပ်ဂျေယုတ်ဆောက်လုပ်ရေးကဲနောက်ဆုံးချင်တွေကိုတော့ VOA တင်းတောက်နိုင်ကိုအိမ်ကစူးစီးတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပါ။ကရားပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းဂျေယုတ်ထားရှိမှုနဲ့ပတ်သက်ပြီးပြည်နယ်တွင်ပြည်သူလူထုအကြားစိတ်ဝမ်းကွဲပြားမှုမတိမငြိမ်ဖြစ်စဉ်မှုများပေါ်ကရင်နီပြည်လူငယ်တွေကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပပြုလုပ်ခဲ့ကြတာပါ။တရင်စာရှင်းလင်းပွဲကျင်းပရတဲ့အကြောင်းကိုတော့ကရင်နီလူငယ်ခေါင်းဆောင်သူဖြစ်သူခွန်ဘန္နဘော့ကအခုလိုပြောပါတယ်။
်ကျွန်တော်လူငယ်ရေးကအကြောင်းဆန်းဆွဲခဲ့ရတာလဲဆိုတော့အကြောင်းရင်းကိုကျွန်တော်ဒီကိုတိုင်းသားတွေကြားမှာလဲအထူးရှင်လဲမှုတွေရှိအောင်လက်ရှိအစိုးရအနေနဲ့ကဘယ်လိုပုံစံမျိုးကျွန်တော်ပြန်တော့ပြန်လဲကျွန်တော်အနေနဲ့အဲ့တော့ဘယ်လိုပုံစံမျိုးလောက်သွားဆက်လဲဆိုတော့ကျွန်တော်ပြန်ရှင်းနေလို့ပါပဲဗျ
။ကြရပြည်နယ်တွင်ပြည်နယ်အစိုးရကနေဗိုလ်ချုပ်အောင်ဆန်းကြည်ယုတ်ထားရှိဖို့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကရင်နီလူငယ်လူမှုအဖွဲ့အစည်းတွေကနေဇူလိုင်လ3ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြပြီးကျေးရွာသားရှိရေလူလားသူတွေနဲ့မလူလားသူတစ်ဖက်နဲ့တစ်ဖက်အခြေအနေတင်းမာမှုတွေဖြစ်ပေါ်လာခဲ့တာပါ။ကြရပြည်နယ်ဆိုရအနေနဲ့ဗိုလ်ချုပ်ကျေးရွာတည်ဆောက်ရေးကော်မတီကိုဖြတ်သိမ်းပြီးပရာဟိတအဖွဲ့ကိုအနန္တားပြီးတော့ဆက်လက်ကောင်းထယ်ပေါ်ရွားမယ့်အခြေအနေမှာရှိနေပါတယ်။ဒါကြောင့်လဲဒေသခံချင်းချင်းကြားတင်းမာမှုတွေပိုဖြစ်လာမှာစိုးရိမ်နေကြတာပါ။ဒါပေမဲ့ကရင်နီလူငယ်ဖွဲ့တွေအနေနဲ့ဗိုလ်ချုပ်ကျေးရွာသားရှိရေစီမံချက်ကိုဆက်လက်ကန့်ကွက်သွားမယ်လို့ခွန်ဘာနာဘုတ်ကအခုလိုပြောပါတယ
်အခုလိုမျိုးတောင်းဆိုရတဲ့ကြားမှာပဲသူတို့ကတော့သူတို့မဆိုင်တော့ပါဘူးဆိုပြီးတန်လက်ပရဟိတအဖွဲ့ကိုအဲ့လိုမျိုးလွဲတာကတော့အပြင်းနဲ့ပြင်းမှရှိတဲ့အစုအဖွဲ့အချင်းချင်းကြားကိုရန်တိုက်ပြည်တယ်လို့ပဲကျွန်တော်မြင်ရဗျဒီစုမှုအပြန်တမလုပ်မယ်ဆိုတော့ကျွန်တော်ပရဟိတအဖွဲ့နဲ့စိတ်တိုင်းမတူစီဝဲနဲ့ဆန့်ကျွဲတဲ့အဖွဲ့ကိုဆက်ရတည်တော့မယ်ဗျ
ကျေးရွာဆိုင်တာကိုကောက်ွက်နေတဲ့လူငယ်ဖွဲ့တွေထဲကခေါင်းဆောင်၄ဦးကိုအစိုးရကနေနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခခွေးနဲ့တရားစွဲဆိုချုပ်နှောင်ထားပြီးစေဦးကျော်ကိုတရားစွဲဆိုထားပါတယ်။ကြရပြည်နယ်ဝန်ကြီးချုပ်အနေနဲ့ကဗိုလ်ချုပ်ကျေးရွာထူထားရှိရေးတာစီကောက်ွက်မှုတွေကနေစူပူမှုတွေဖြစ်လာရင်တမတော်ကိုအမိတ်ပေးပြီးညွှန်ကြားသွားမယ်လို့ဇူလိုင်လ16ရက်နေ့မှာတိုင်းဒေသနဲ့ကန်ဖွဲ့နဲ့လူငယ်တွေနဲ့တွေ့ဆုံမှုမှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအခြေခံဥပဒေကိုနားလည်မှုလွှဲမှားပြီး၎င်းရဲ့ထင်မြင်ယူဆချက်အတိုင်းပြောဆိုခဲ့တာဖြစ်တယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားတာပါ။ကြရပြည်နယ်ဝန်ကြီးချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေလေ့လာမှုအားနည်းတယ်လို့တမတော်ရာရှိဟောင်းလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးလှရွှေဘူးလက်ကလည်းအခုလိုထောက်ပြထားပါတယ်။
အခုချိန်မှာတော့ဝန်ကြီးချုပ်တယောက်ဖြစ်နေပြီဆိုတော့သူဒါတွေကိုလေ့လာတယ်နဲ့ဘာဖြစ်လို့ဆိုတော့ဒီအခြေခံဥပဒေအခန်း7ပေါ့နော်အဲ့မှာရေဘော်ကာလအခြေအနေပုံမှန်420မှာဗျာပါပြီးသားသူကအတိလင်းဆိုထားတယ်အောက်ချုပ်မှုရန်ရာပြက်ရင်သွားပြီဆိုရင်ဘယ်လိုမှအောက်ချုပ်လို့ရတော့ဘူးလို့ဒီနေ့တစ်ခုတိုင်းတစ်ခုဒေသတစ်ခုဒါပေမဲ့နိုင်ငံလုံးရဲ့ဖြစ်ဖြစ်မှာပေါ့အဲ့လိုဖြစ်ပြီဆိုရင်သမရကကာလုံခေါ်ရတယ်ကာလုံရဲ့သဘောတူညီချက်နဲ့ညှိနှိုင်းပြီးတော့မှသမတော်ကိုထိန်းဖို့လို့တာဝန်ပေးရတယ်ဖော်ပြထားပြီးသားดาวตูกะไอ้อะไรโหมาเนี่ยตัวตัดโกค้านแล้วยะเลยตัวอะยังว่าไตมูนี่สไตล์บ่เนี่ยอะไรโยโลไม่เอาเลยเนาะตัดโกอเมยไปไหนน่ะกาวินอุสิชุบไปสิแต่ว่าโหลดีวุจิชุบပြောในสกาเนี่ยตัวฉีกาอุฤดิโตชาไม่ลีดาเว้ยเนี่ยตูฎักก็นี่ละลุตะเบยပြောไล่တယ်လို့ကျွန်တော်ယူဆတယ်
ကြရပြည်နယ်ဝุจิชุบရဲ့ပြောစုမှုเนี่ยပတ်သက်ပြီးตัมรอသတင်းမှန်ထုတ်ပြန်ရေးဖွဲ့ကနေသတင်းထုတ်ပြန်တဲ့အပေါ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဗဟုပြန်ကြားရေးကော်မတီတွင်းရင်မှုမုံရွာအောင်ချင်းကအခုလိုသဘောထားမှတ်ချက်ပေးပါတယ်
ဝင်းရုပ်တရားအနေနဲ့တော့ဒီလိုတကယ်ပြောတယ်ဆိုရင်ကတော့ဒါမပြောတင်တဲ့ကိစ္စပဲလေဒီလိုကိစ္စဒီတက်တော့ခေါ်ရမယ်လို့ပါအမိန်ပေးရတာပါညာဆိုတာကဒါဝင်းရုပ်လို့ရမယ်အလုပ်မှမဟုတ်တာပဲဆိုဒီလိုအခြေခံဥပဒေရသမရကနေပြီးတော့ပြောမှရတာဟုတ်အဲ့ဒီကိစ္စကိုတက်မလို့ကနေပြန်ပြီးတော့ဒါကိုပြန်ပြင်းရှင်းတဲ့သဘောမျိုးလုပ်တယ်ဆိုတော့ဒါလည်းသူ့ဘက်ကပြင်းရှင်းတယ်ဆိုတော့ကျွန်တော်တို့ပြောချင်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရအခန်းစစ်တပ်ပုံမှန်430 412နဲ့413တို့မှာပြဋ္ဌာန်းချက်တွေအရအရေးပေါ်ခြင်းတွေအတွက်အဓိကလွတ်ပိုင်ခွင့်အာဏာဟာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာရှိပြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုလွတ်ပိုင်ခွင့်အာဏာအနှင်းထားတာမရှိဘူးလို့လည်းတမတော်သတင်းမှန်ပြန်ကြားရေးဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။ကြရပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းရုပ်ထုထားရှိမှုဟာဒေသခံတွေကန့်ကွက်နေပေမဲ့လည်းအစိုးရဖွဲ့ကနေရှေ့ဆက်လှုပ်ဆောင်သွားမှာဖြစ်ပြီးဒေသခံတိုင်းရင်းသားတွေနဲ့ NLD အကြားတင်းမာသွားမဲ့အခြေအနေဖြစ်ပွားနိုင်တယ်လို့ဒေသခံလူငယ်တွေကပြောပါတယ်။ဒီလိုအခြေအနေမျိုးမှာ NLD အဖွဲ့ချုပ်အနေနဲ့တားဆီးမဲ့အရေးအယောင်မရှိပဲခြေရုပ်သားရှိဖို့သာအားတန်နေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ထိုင်းချီဆိုင်ပြည်ရဲ့မြန်မာပိုင်းသတင်းတောက်နိုင်ကိုင်းကတင်ပြပို့ထားတာပါခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့ပြည်ပအကျွေးအများဆုံးဝန်ကြီးဌာနတွေကပြည်ပကျွေးမီတန်းတဲ့ချီပြီးတင်နေတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါသေးတယ်နိုင်ငံရဲ့ပြည်ပကျွေးမီဒေါ်လာ10,000ကျော်ရှိနေတယ်လို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။အကျွေးအများဆုံးဝန်ကြီးဌာနကတော့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဖြစ်ပြီးတော့သူ့နောက်မှာတော့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနနဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနတို့အသီးသီးတွေရှိနေကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကပြန်လည်စတင်ခဲ့တဲ့ဒုတိယအကြိမ်ပြောင်စုလွှတ်တော်နဝမပုံမှန်အစည်းအဝေးမှာစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးဝင်းကအစိုးရအဖွဲ့ကိုစာပြည်ထောင်စုရဲ့ဗန္ဓာငွေအရာသုံးဆိုင်ရာဥပဒေကြမ်းတင်သွင်းတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတော်ရဲ့ကြွေးမြည်ရေးရက်ကိုနဲ့ပတ်သက်ပြီးကျွန်တော်ရှင်းလင်းတင်ပြချက်စာအုပ်မှာအပြည့်စုံဖော်ပြထားပါတယ်။31/3/2018နှစ်အထိပြည်တွင်းကြွေးမြည်နဲ့ GDP အချို့မှာ 22.9%ဖြစ်ပြီးပြည်ပကျွေးမြည်နဲ့ GDP အချိုးမှာ15.5%ဖြစ်ပါတယ်နိုင်ငံတော်ရဲ့ပြည်တွင်းပြည်ပကျွေးငွေများနဲ့ပတ်သက်ပြီးကျွေးမြည်ခန်းနိုင်ရေးစမ်းစစ်ခြင်းကျွေးမြည်စီမံခန့်ခွဲမှုခိုင်မာအားကောင်းစေရန်ဆောင်ရွက်ခြင်းကျွေးမြည်မှတ်တမ်းတင်ခြင်းကျွေးမြည်အစီရင်ခံစာများကိုစင်တတရဆောင်ရွက်ရှိပါကြောင်းတင်ပြအပ်ပါတယ်
ကျွေးမြည်စည်ရင်အရာပေးဖို့ကြံတဲ့ဌာနအဖွဲ့အစည်းအလိုက်မှာလျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း3000ကျော်နဲ့အများဆုံးဖြစ်ပြီးစီမံကိန်းနဲ့ဗန်နာရေးဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း2000ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်အဲ့ဒီနောက်မှာတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း1600ကျော်နဲ့အများဆုံးပေးဖို့ကြံတဲ့ဝင်ကြီးဌာနအနေနဲ့ရပ်တည်နေကြတယ်လို့ဆိုပါတယ်ပြပကျွေးမြည်အ ਨੇ ဆုံးဌာနအဖွဲ့အစည်းအနေနဲ့မန်းလေးမြို့တော်စီပင်သားရရေးကော်မတီကအမေရိကန်ဒေါ်လာ8သိန်းကျော်ဖြစ်တယ်လို့ဆိုပါတယ်ပြပကျွေးမြည်ပြန်လဲပေးဆက်ရမယ်နိုင်ငံ15နိုင်ငံရှိပြီးအဖွဲ့အစည်းအနေနဲ့6ခုရှိတယ်လို့ဆိုပါတယ်ပေးရမယ်ကျွေးရှင်နိုင်ငံတွေထဲမှာတရုတ်နိုင်ငံကိုအများဆုံးပေးရမှာဖြစ်ပြီးအမေရိကန်ဒေါ်လာတန်း4000ကျော်ပေးရမှာပါသူနောက်မှာတော့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာတန်း2400ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ပြပကျွေးမြည်နဲ့ GDP အချိုးက 15.5% ဖြစ်တယ်လို့လည်းပြည်အောင်စုဝန်ကြီးကလွှတ်တော်မှာပြောဆိုသွားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နဲ့အီရန်ဆက်ဆံရေးအကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။မြန်ကန်သမ္မတဒေါ်နယ်ထရမ့်ကအီရန်သမ္မတဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်အောင်စုပေါ်မှာချင်းချောက်ပြောဆိုတာမျိုးမလုပ်ဖို့နဲ့အဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့ဒီအကျိုးဆက်တွေကိုနှစ်ပေါင်းကြာရှည်စွာရင်ဆိုင်ရမှာဖြစ်တဲ့အကြောင်းပြင်းပြင်းထန်ထန်သတိပေးပြောဆိုလိုက်ပါတယ်။အီရန်ကတော့ထရမ့်ရဲ့ဒီလိုသတိပေးပြောဆိုချက်အပေါ်ပယ်ချလိုက်ပြီးတော့ဒါဟာလာမယ့်နိုဝင်ဘာဂျာကာလာလွှတ်တော်ရွေးကောက်ပွဲမတိုက်ခင်မှာ Republican တွေရဲ့ထောက်ခံမှုတွေကိုပိုးပြီးတော့ရရှိရေးအတွက်စိတ်သက်စစ်ဆေးရေးတရက်ဆင်နွှဲတာဖြစ်တဲ့အကြောင်းဆွဆွဲပြောဆိုထားပါတယ်။ View တင်းတင်းတော့စင်တီစင်ပြပွဲတင်းလာကိုတော့ကောင်းအောင်အားပြပြပေးပါလိမ့်မယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်သမ္မတကိုတွစ်တာကနေဗျောင်ထိုးနဲ့သတိပေးလိုက်ပါတယ်။အီရန်သမ္မတဟက်ဆန်ရိုဟာနီကချင်းသေးအမိကိုလာမဆွဲဖို့သတိပေးလိုက်ပြီးတဲ့နောက်မှာထရမ့်ဟာတင်းငွေနေညကအခုလိုတုံ့ပြန်လိုက်တာပါ။အီရန်သမ္မတဟက်ဆန်ရိုဟာနီက
ခုဘယတ်ဘဖာမန်ဆိုလ်ဘောအီရန်
သူတို့နဲ့စစ်မဖြစ်ချင်ပါဘူး။ဒါပေမဲ့လို့အီရန်နဲ့စစ်ဖြစ်တော့မယ်ဆိုရင်တော့ဒါဟာစစ်ပွဲအားလုံးနဲ့မှအကြီးမားဆုံးဖြစ်လိမ့်မယ်ဆိုတာသူတို့နားလေသဘောပေါက်အောင်ပါဖြစ်တယ်လို့အီရန်နဲ့ညီညာရေးရရှိထားတယ်ဆိုရင်လည်းဒါဟာတကယ့်အငြင်းညာဆုံးအနေထားဖြစ်နေပါလိမ့်မယ်။
ကယ်လီဖိုးနီးယားပြည်နယ်မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေဟိုကအီရန်အရင်းနဲ့ပတ်သက်လို့ပြောကြားခဲ့ပြီးမှတစ်ဖက်နဲ့တစ်ဖက်အခုလိုအခြေအနေဖြစ်ပေါ်လာတာပါနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေဟိုက
In light of these protests and 40 years
of ဒီ40ကြာအုပ်ဆိုးခဲ့တဲ့အာဏာရှင်တွေနဲ့သူတို့ပေါ်စန့်ကျင်မှုတွေကိုမြင်တွေ့ခဲ့ရပြီးတဲ့နောက်အီရန်လူထုကိုအသိပေးချင်တာကတော့အမေရိကန်ပြည်အောင်စုအနေနဲ့ဒီလိုအခြေအနေတွေကိုနားလည်သဘောပေါက်ထားပြီးခင်ဗျားတို့နဲ့အတူရပ်တည်နေတယ်ဆိုတာပါ
အမေရိကန်ပြည်အောင်စုအနေနဲ့အီရန်နဲ့ဆက်ဖြစ်နိုင်မဲ့အန္တရာယ်ကြရအောင်လှုံ့ဆော်နေသလားဆိုတဲ့သတင်းတောက်တွေရဲ့အမေကိုတော့အိမ်မီရောကတနင်္လာနေ့မှာအခုလိုဖြစ်ကြပါတယ်ပြောခွင့်ရဆရာဟက်ကဘီဆန်နက်စ်က
သမရကအီရန်ရဲ့ချင်းချောက်မှုပေါ်တုံ့ပြန်တာဖြစ်ပြီးအမေရိကန်ပြည်အောင်စုအပေါ်နောက်ထပ်ချင်းချောက်ပြောဆိုတာမျိုးခွင့်ပြုမှာမဟုတ်ပါဘူးတကယ်လို့တရားရောက်ကများသွေးထိုးလှုံ့ဆော်နေတာဆိုရင်အဲ့ဒါဟာအီရန်ကလွဲလို့တခြားသူမဖြစ်နိုင်ပါဘူး
အမေရိကန်ပြည်အောင်စုအနေနဲ့အီရန်ပေါ်ပြင်းထန်တဲ့ပိတ်ဆို့တိုက်ခတ်မှုတွေချမှတ်နေပေမဲ့စစ်ရေးနည်းနဲ့ဆွတ်ဖက်တာမျိုးတော့လုပ်မယ်လို့မယုံကြည်ကြောင်းနိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်။မူဝါဒရေးရာကြံပေးအဖွဲ့ Atlantic Council ကဘာဘရာစလာဗင်က
President Trump has made clear he doesn't want US.
ရှိလေပိုင်းပဋိပက္ခတွေမှာလေဝင်ရောက်ဆက်ဖက်တာမျိုးမလုပ်ချင်တယ်လို့စီးရီးယားမှာ American တပ်ဖွဲ့တွေဆက်မထားချင်ဘူးလို့သမ္မတ Trump ကရှင်းရှင်းလင်းလင်းပြောထားတာပါ။ဒါကြောင့်စစ်ရေးအရာဘုံကျဲတိုက်ခိုက်တာလိုမျိုးလုပ်မလားဆိုတာမျိုးကမေးစရာတောင်မလိုပါဘူး။တစ်ဖက်မှာလေအီရန်ဟာနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ချုပ်ကန်ထားတယ်လို့အနောက်အင်အားကြီးနိုင်ငံတွေနဲ့ရယူထားတဲ့နျူကလ িয়ার သဘောတူညီချက်ကို American တွေလိုမဟုတ်ပဲလိုက်နာနေစေဖြစ်ပါတယ်။
အိမ်မီရောပြောခွင့်ရဆရာဆန်နက်စ်အပါဝင်ထရမ့်အစိုးရအဖွဲ့ဝင်တွေကတော့အမေရိကန်ရဲ့မူဝါဒဟာအာဏာရှင်အစိုးရဖြုတ်ချဖို့မဟုတ်ဘဲအီရန်မှာဘယ်သူပဲအုပ်ချုပ်အုပ်ချုပ်သူတို့အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်ဖို့ပဲဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
ကောင်းတင်ဆက်ပေးထားတာဖြစ်ပါတယ် VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပြီးတော့မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်ဒီမှာတော့အမေရိကန်နိုင်ငံရဲ့အပြင်ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ24ရက်အင်္ဂါနေ့ညပိုင်းအတွက် Viewer မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါလေ။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညအတိုင်းလိုင်းတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုချင်းဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်။
ဖင်လန်နိုင်ငံဟယ်လ်စင်ကီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတထရန့်တို့တွေ့ဆုံခဲ့တဲ့ကိစ္စအပေါ်ဝေဖန်ပြောဆိုတာတွေမဆုံးသေးခင်မှာပဲဒီနှစ်ကုန်ပိုင်းအမေရိကန်ပြည်ထောင်စုကိုရုရှားသမ္မတပူတင်လာရောက်မှာဖြစ်တဲ့အကြောင်းအင်ဂျီရောကကြေညာခဲ့ပါတယ်။ဒါကြောင့်လဲဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကျမှာဝေဖန်ညှဉ်းပန်းသံတွေပို့ပြီးတော့ဆူညံလာခဲ့ပါတယ်။အမျိုးသားထောင်လိုင်းရေးအဖွဲ့ဒါရိုက်တာဒန်ကော့စ်ကိုရိုင်ကဒီသတင်းကိုကြားကြချင်းကိုလိုရာဒိုကဆွေးနွေးပွဲတစ်ခုမှာမယုံနိုင်သလိုဟုတ်မဟုတ်ရဲ့လားဗျာဆိုပြီးလှောင်ပြောင်တဲ့သဘောကိုယ့်ရကာဖြေလိုက်တာကြောင့်အာယုံဆိုင်ဆရာဖြစ်ခဲ့ရပါတယ
် Say that again That's going to be special
တပြောပါဦးဟုတ်ရဲ့လားဒါဆိုရင်တော့အထူးကိစ္စတစ်ခုဖြစ်မယ်ဆိုပြီးအားသင့်တဲ့ပုံစံနဲ့မယုံနိုင်တဲ့သဘောမျိုးဒန်ကော့စ်ကတုံ့ပြန်ပြောဆိုခဲ့တာပါရုရှားသမ္မတပူတင်ဟာအမေရိကန်ပြည်ထောင်စုကိုတရားဝင်လာရောက်ဖိတ်ကြားသင့်တဲ့သူဆိုပြီးယုံကြည်တဲ့အမေရိကန်လွှတ်တော်အမတ်ပါတီနီယက်စလုံးမှာအနေချင်းပဲရှိပါတယ်သမ္မတဒေါ်လေထရန့်ကတော့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဗတ်မှုနဲ့ပတ်သက်ပြီးသူ့ရဲ့ယက်တီချက်အပေါ်မှာဝေဖန်ပြောဆိုကြတာတွေကိုတုံ့ပြန်ထိုးနှက်နေပါတယ်။ဟာစင်ကီမှာသမ္မတပူတင်နဲ့တွေ့ခဲ့တာကသိက္ခူကောင်းမွန်တဲ့စီဝေးဖြစ်တဲ့သတင်းလိန်တွေရဲ့ရေးသားချက်လို့တစိုက်ကပ်ပြီးဒါတွေကတိုင်းပြည်အတွက်သိက္ခူတဲ့အကြောင်း Twitter ကနေတုံ့ပြန်ရေးသားနေပါတယ်။ဒီမိုကရက်အောက်လွှတ်တော်အမတ်အရန်ရှရစ်ကတော့ ABC ရုပ်သံကနေဒီကိစ္စကိုအခုလိုပြန်လဲဝေဖန်ပါတယ
် The talks in Helsinki were productive but they were productive for Vladimir Putin the reality is we have no idea what this
Helsinki ဆွေးနွေးပွဲဟာအကျိုးရှိတယ်ဆိုရင်ဗလာဒီမီယာပူတင်အတွက်ပဲအကျိုးရှိရပါတကယ်တော့ကျွန်တော်တို့သမ္မတကဘာကိုသဘောတူခဲ့တယ်လဲဆိုတာကျွန်တော်တို့မသိပါဘူးဒီစည်းဝေးပြီးလို့ပြန်ရောက်တဲ့အချိန်မှာ NATO မဟာမိတ်အဖွဲ့နဲ့ပတ်သက်လို့အားလုံးစုပေါင်းပေးထားတဲ့ဂရီကဝတ်ကိုသမ္မတဘက်ကရှော့ချခဲ့ပါတယ်ဒီကိစ္စသူတို့ဘက်ကဆွေးနွေးခဲ့ကြလို့လားလို့မေးရပါလိမ့်မယ
်အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးအနာတိုလီအန်တိုနော့ဖ်ကတော့ဒါအမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းပါတီကြီးတစ်ခုအကြားနိုင်ငံရေးရှုပ်ထွေးချောင်းဆိုပြီးအခုလိုတုံ့ပြန်ပြောပါတယ
်ရုရှား Russo-American отношения стали заложником внутриполитической борьбы между демократами
ရုရှားနဲ့အမေရိကန်ဆက်ဆံရေးဟာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရဲ့နိုင်ငံရေးတိုက်ပွဲကြမှာတစားကံဖြစ်နေတာပါစိတ်မကောင်းစရာကတော့အမေရိကန်ပြည်အောင်စုမှာရုရှားစန့်ကျင်ယူသွမှုရုရှားမုန်တီးရေးစိတ်ဓာတ်ကညော့မသွားတာပါပဲတခါမှရုရှားကိုစန့်ကျင်ပြောဆိုတာတွေညော့သွားတယ်လို့ထင်ရပေမဲ့လုံးဝရက်သွားတာမျိုးတော့မဟုတ်ပါဘူးဒါမဲ့နိုဝင်ဘာလွတ်တော်ကြားကာလရွေးကောက်ပွဲတွေမလာမချင်းရက်သွားမယ်လို့လည်းကျွန်တော်မထင်ပါဘူ
းအမေရိကန်ပြည်အောင်စုနဲ့ရုရှားနိုင်ငံကြားသူ့နိုင်ငံသားကိုယ်နိုင်ငံသားတွေကိုအပြန်အလှန်မေးခွန်းထုတ်တာမျိုးတွေခွင့်ပြုဖို့ရုရှားဘက်ကအဆိုပြုထားပါတယ်ဒီဆိုပြချက်ကိုတော့သမ္မတအင်ဂျီရောကပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကမဆိုင်သလိုခက်တန်းနေခဲ့ပါလေဒီမိုကရက်အောက်လွှတ်တော်အမတ်နန်စီပလိုစီက
subjecting our diplomat to Putin's thuggery
မေဂန်သမ္မတတွေကိုသမ္မတပူတင်ရဲ့အကြမ်းဖက်ရာဇဝတ်မှုအောက်ရအောင်ပို့သလိုဖြစ်လိမ့်မယ်ဒါအာဏာကိုလွဲသုံးစားလုပ်တာဆိုပြီးဝေဖန်ပြောဆိုခဲ့သလို
naive and absurd there is no rule of law in Russia. There's the rule of Putin.
Russia မှာဥပဒေစိုးမိုးမှုဆိုတာမရှိဘူး။ Putin ပြောသမျှဥပဒေဖြစ်နေချိန်မှာအစိုးပြတာကိုလက်ခံမယ်ဆိုရင်အသိဉာဏ်မရှိတာမိုင်မဲလားဆိုပြီး Republican ထက်လွတ်တော်အမတ် လင်းစစ်ဂရီယန်ကလည်းပြောဆိုပါတယ်တချိန်တည်းမှာပဲလက်ရှိနဲ့အရင်ကအမေရိကန်ရာရှိတွေကိုရုရှားဆိုးရွားကခေါ်ပြီးမေဂိုမေးစစ်ဆေးတာမျိုးတွေကိုလက်မခံဘူးဆိုပြီးအမေရိကန်ထက်လွတ်တော်ကတင်ကြီးတကျွတ်ထဲအတည်ပြုလိုက်ပါတယ်ရုရှားရဲ့ဆိုပြုချက်နဲ့ပတ်သက်လို့ပါတီဂျီနီယက်စလုံးရဲ့သဘောထားသဘောအင်ဗျူတော်ကိုအခိုင်အမာအကြောင်းကြားလိုက်တာဖြစ်ကြောင်းပါခင်ဗျာ
ဒိန်ထိုင်ကိုတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုခါမှာတော့အားလုံးပဲဆောင်ဆိုင်နေကြတဲ့အင်္ဂါနေ့ညအတိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီရှင်။ကုဇဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမတ်တင်ကြီးထိုက်တူတင်ဆက်ထားတဲ့အတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါ။
မင်္ဂလာပါခင်ဗျာ VOA တဲ့ရဲ့လေးလိုင်းစီစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်ဒေသကြီးတော်တော်များများမှာဘူကြောင့်ဆန်းကျေးရွတ်တွေစိုက်ထူနေတဲ့ကိစ္စအပေါ်တရရှိနေတဲ့အမြင်သဘောထားတွေကိုဆွေးနွေးကြမှာပါလက်ရှိအနာရအန်ဒီပါတီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီပြည်နယ်တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာဘူကျေးရွတ်တွေကိုအခုနောက်ပိုင်းတိုးပြီးတော့တိဆောက်လာနေကြတာပါအထူးသဖြင့်ကတော့ဒီတိုင်းသားလူမျိုးစုဒေတာလူမျိုးစုတွေအများစုနေထိုင်တဲ့တိုင်းသားဒေတာတွေမှာဒီဗိုလ်ချုပ်ကျေးရုပ်တိဆောက်မှုတွေအပေါ်ကန့်ကွက်မှုတွေကလည်းရှိနေတာကြောင့်သဘောထားကွဲပြားမှုတွေကလည်းအမျိုးမျိုးဖြစ်နေကြတာပါ။အဲဒါကြောင့်ဒီကိစ္စအပေါ်သတင်းရှင်တွေအမြင်တွေကိုဆွေးနွေးကြမှာပါ။ဗိုလ်ချုပ်အောင်ဆန်းဟာအဆောင်အယောင်ဂုံနဲ့ပကာသနတွေကိုမကြိုက်တဲ့အပြင်ဆန္ဒမူနာပြပြီးနေသွားခဲ့သူဆိုတော့သူရှိနေရင်ရောအခုလိုတနိုင်ငံလုံးအခုလိုရုပ်ထုတွေစောင့်နေတာကိုကြိုက်ပါမလားလက်ခံပါမလားဆိုတာကတော့စဉ်းစားကြပါဒီကနေ့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ NLD ပါတီကရားပြည်နယ်လွတ်တော်မှဥအောင်နိုင်ဦးကရားမျိုးသားပါတီဥက္ကဋ္ဌခွန်ဘီချူကရားပြည်နယ်အတွင်းမှာဗိုလ်ချုပ်ကျေးရုပ်တည်ဆောက်မှုတွေကိုဥဆောင်ဆန္ဒပြနေသူခွန်ဘာနတ်တို့ဖြစ်ကြပါတယ်ပါဝင်ဆွေးနွေးကြမဲ့သူတွေလည်းအများအပြားရှိနေကြပါတယ်အခုကျွန်တော်ပထမဆုံးလေလိုင်းပေါ်ကိုခွန်ဘာနတ်ကိုဖိတ်ခေါ်ကြပါလားခင်ဗျခွန်ဘာနတ်ရှိပါလား
ဟုတ်ကဲ
့ခင်ဗျာဟုတ်ကဲ့ခွန်ဘာနာကအခုကရားပြည်နယ်ကတော့ဒီကျွန်တော်တို့ဒီဘက်မှာပြောကြသလိုဆိုရင်တော့ ground zero ပေါ့နော်အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေမှာကန့်ကွက်မှုတွေတင်းမာမှုတွေဖမ်းဆီးအရေးယူမှုတွေအမျိုးမျိုးဖြစ်နေတော့အခုလက်ရှိအနေအထားကဘယ်လိုရှိပါသလဲအစိုးရဘက်ကလည်းအာသူတို့ကဒီအခုဒီကနေ့နောက်ဆုံးရတဲ့သတင်းတွေအရဆိုရင်တော့ဒါသူတို့ဒီကျေးရုပ်ထုတည်ဆောက်မှုကိုသူတို့ကိုယ်တိုင်မလုပ်တော့ဘူးဒါပေမဲ့ဒီစေဝင်စားတဲ့ပြည်သူတွေကျေးရွှေဆောက်ရှင်တဲ့ပြည်သူတွေသူတို့တို့ဆောက်ရှင်နေဆိုရင်ဟောပါပေါ့အကူညီပေးမယ်ပံ့ပိုးပေးမယ်ဆိုပြီးပြောသွားတယ်ဆိုတော့လက်ရှိအနေအထားမှာဒီနေ့အနေအထားကဘယ်လိုရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်လူငယ်တွေလှုပ်ရှားမှုတွေကနေပြန်မိတ်ဆက်ရရင်တော့ဒီကျွန်တော်တို့ကအပုတ်ချုပ်မုန်တီးလို့မဟုတ်ဘူးဆိုတော့အခုကန့်နေကျွန်တော်ပြန်ဆက်ပြောင်းအောင်ပေါ့နော်အဲ့ဒီပုံမှာမှဒီအဖွဲ့လည်းနေတာမှုမရှိတဲ့ပုံမှာကျွန်တော်တို့ဒီစပြီးအဲမိကွန်းတွေထုတ်တယ်။နောက်တစ်ခုကဒီကျွန်တော်တို့စဉ်းစားတာကဗိုလ်ချုပ်ကျေးရွတ်ကဒီအမျိုးသားနိုင်ငံရေးနဲ့လည်းဆက်ဆံတယ်လို့ကျွန်တော်တို့ထင်နေကြ။ဒီပြည်내တကြီးနဲ့အဲမာဒီလူမျိုးဆက်ဆံလူမျိုးစုလိုက်ရဲ့သမိုင်းကြောင်းတွေရှိတယ်။အဲ့ဒီသမိုင်းကြောင်းတွေကိုအဲကျွန်တော်တိုင်းသားတွေမှာကပေါ်ထုတ်ခွင့်မရှိခဲ့တာနှစ်ပေါင်းများစွာအဲကြာခဲ့ပြီအဲ့လိုချိန်မှာဒီအခုလိုမျိုးဒီအဲဒီအစိုးရအနေနဲ့ဒီဒီမိုင်းကြောင်းတွေကိုအဲပြန်လဲပေါ်ထုတ်ခုပြီးပါရီကိုအရင်ဆုံးမစဉ်းစားဘဲနဲ့ဘုထုတ်ချေရုပ်စိုက်ကြည့်တာတော့အဲတန်တားဒေတာတွေနေတဲ့ခံစားချက်ရတော့လက်ခံနိုင်ခြင်းမရှိတဲ့အဲအနေအထားမှာတော့အဲရှိတယ်ပေါ့ဒီအဲ့မှာမှအဓိကပြန်လဲစဉ်းစားရမှာကဒီကျွန်တော်တို့အခုလက်ရှိအစိုးရသွားနေတာကအမျိုးသားပြန်လဲပြင်းပြရေးနဲ့ညီချင်ရေးလမ်းကြောင်းသွားနေတာဖြစ်တဲ့အဲ့ဒီအမျိုးသားပြန်လဲပြင်းပြရေးနဲ့ညီချင်ရေးလမ်းကြောင်းသွားမယ်ဆိုတဲ့အချိန်မှာဆက်ဆံရာဒေသဆက်ဆံရာပြည်နယ်ရဲ့အဲပြည်ရှိမှုသမိုင်းပတ်ဒီအချိန်မှာကိုအဲလက်ခံနိုင်မှုမရှိဘူးဆိုရင်တော့အဲဖြစ်ခဲ့နေလိမ့်မယ်အပြန်လာနားလည်မှုတွေပြန်လာပြုံကျင်မှုတွေတိဆောက်ဖို့ကခက်ခဲနေလိမ့်မယ်လို့အဲ့တဲ့အနေနဲ့ဒီပုံရအဲ့လောက်ပဲအံသူပြောချင်တယ်ကြာ
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ခွန်ဘာနာအခုကျွန်တော်ဥအောင်နိုင်ဦးကိုအလဲမပေးခင်ပါကျွန်တော်ကွန်ပီချူကိုအရင်အလဲပေးခြင်းပါတယ်ဒီကိဘောကယန်းအမျိုးသားပါတီကဒီဥက္ကဋ္ဌကွန်ပီချူရှိပါလားခင်ဗျ
ရှိတယ်ခင်ဗျာ
ဟုတ်ကဲ့ခွန်ပီချူရဲ့သဘောထားလေးကိုလည်းအရင်ပြောပါအောင်ဟိုအခုကန့်ကွက်နေကြတာဖြစ်နေကြတာတွေကကျွန်တော်တို့အတန်နဲ့လဲကြားနေရပါတယ်ဆိုတော့ခွန်ပီချူရဲ့အမြင်ကရောဘယ်လိုရှိပါလဲ
လက်ရှိဗိုလ်ချုပ်ကျေးရုပ်ရဲ့ဟိုဗလာတိဆောက်ရေးနဲ့ပတ်သက်ပြီးမှကတော့ဒီလက်ရှိပြည်ပြည်နယ်အတိုင်းတာတော်လကောင်မနော်တနိုင်ငံလုံးတိုင်းတာတော်လကောင်စေဝန်ကွယ်မှုအကြီးကျယ်ရောက်နေတယ်ပေါ့ဆိုတော့ဟိုဒီကျေးရုပ်ရဲ့နောက်ွယ်မှာဗောနော်နိုင်ငံရေးအပြည့်အဝရှိတယ်ဆိုတာကိုကျွန်တော်တို့ဟိုသိထားရမှာဖြစ်ပါတယ်ဗောနော်ဟိုပရမဆုံးကဘယ်နေစရရမလဲဆိုတော့NLD ဘဟုကနေပြီးမှဗောနော်ဒီဗိုလ်ချုပ်ဆန်တာတော်လကောင်ဗိုလ်ချုပ်ဆန်ကျေးရုပ်တွေတော်လကောင်မနော်တိဆောက်ရေးကိုမူဝါဒတရားနေနဲ့ဘုနာလှုပ်ဆောင်နေရဲဆိုတာကတော့ဟိုညင်းလို့မြတဲ့လှုပ်ဆောင်ခွက်ရဘုနာဥပမာဆိုရင်မွန်ပြည်နယ်မှာရှယ်ရတဒါဆိုရင်နာမည်ပေးကိစ္စရကသဘုနာအဲ့ဒါလူတော်ဆုံးမှာမဲခွဲရတဲ့အဆုံးထိဖြစ်သွားတဲ့ကိစ္စတွေအားလုံးကဒါ NLD ရဲ့ဟိုဘာလဲဟိုနိုင်ငံရေးရဘုနာဒါလှုပ်ဆောင်တဲ့ဟိုခွက်ရှိတယ်ဆိုတာတော့လူတိုင်းသိထားတယ်ဆိုတော့ဒီလက်ရှိအခြေအနေကတော့ကြားပြည်နယ်မှာဟိုနောက်ဆုံးအခြေအနေနဲ့ကြည့်လိုက်ရင်တော့ဟိုကြားပြည်နယ်မှာလူငယ်23ဦးလောက်ကတရားစွဲခံရတယ်လူထုကြားမှာလဲပေါ့နော်ဘုမဒါမို့လဲဒီဘုချုပ်ထောက်ခံတဲ့အများစုသောလူတွေနဲ့ပေါ့နော်တိုင်းဒါခါလေးတိုင်းဒါတွေကြားမှာပေါ့နော်စေဝန်ကွယ်မှုတွေအကြီးကျယ်ဖြစ်နေတယ်ဆိုတော့ဒီနောက်ွယ်မှာကနိုင်ငံရေးလူမျိုးပေါ့နော်ဒီကစားဖွဲ့တွေကိုလှုပ်တဲ့ဟာကအင်တာမရုပ်ညံ့တယ်လို့ကျွန်တော်ကယူဆတယ်ဒီပေါ်မှာဒါရပ်တန့်တင်တယ်လို့ယူဆတယ်ပေါ့နော်ဘုချုပ်အောင်ဆန်းရဲ့နံပါတ်တီးပေါ့နော်ဒီတချို့တော့ NLD ဘိုကသုံးတာကတော့ဘိုချုံအောင်ဆန်းကိုမလက်ခံခြင်းဟာပြည်တော်စုမလက်ခံခြင်းပဲလို့ပြောတဲ့အဆိုတွေရှိခဲ့တယ်ပေါ့နော်အဲ့ဒါကဆိုတော့ဒီလိုဟိုဗလဲဒီလိုကောက်ချက်ချမှုကိုကျွန်တော်တင်တော့မလုပ်သင့်ဘူးဟိုဗလဲကောက်ချက်ချလို့လည်းမရဘူးနော်ဘိုချုံအောင်ဆန်းဒီပြည်တော်စုအတွက်ပေါ့နော်ဒီတိုင်းပြည်အတွက်ကိုလွတ်လပ်ရေးပေါ်ဆောင်ပေးခဲ့တဲ့ပုဂ္ဂိုလ်တယောက်မှန်တယ်ပေါ့နော်ဒီပေါ်မှာဘယ်သူမှညင်းမှာမဟုတ်ဘူးတိုးတော်လဲပြည်တော်စုတည်ရှိခြင်းကဘိုချုံအောင်ဆန်းရဲ့နောက်ဆုံးပေါ့နော်ဒီထွက်တဲ့ကကျူးသားတဲ့ကျူးသားမှုတွေကပုံမှန်အနစ်တရားရှိပါတယ်အဲ့ဒါကဘာလဲဆိုတော့တိုင်းသားတွေအလုံးတန်းသူရဖို့အတွက်ဘယ်တော့တိုင်းသားပြည်နယ်တွေမှာကိုယ်ပိုင်အောက်ချုပ်ခွင့်ရဖို့အတွက်ဘုချုပ်ရဲ့ကတိဖြစ်ရဲပေါ့ဆိုတော့အဲ့ဒီပုံမှာတချို့သောသူတွေကဘုချုပ်ဆောင်ရုပ်ထုကိုမှမလက်ခံရင်ဒါပြည်တော်စုကိုမလက်ခံခြင်းဖြစ်တယ်ဒါခွဲထုတ်ရေးကိုတွားနေတယ်ဆိုတဲ့ဟာကအင်မတန်မှမာယုံတဲ့သုံးသပ်ချက်ဖြစ်တယ်အင်မတန်မှဘာလဲဟိုလွယ်မာတဲ့ခောက်ချက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီဟာကိုလေးလေးနဲ့ကြံလေးစဉ်းစားသင့်တယ်နံပါတ်1ပေါ့နော်နံပါတ်2ကတော့ဟိုလက်ရှိ NLD ဘိုးရရဲ့ဟိုဗလဲမူရကိုအစနာကကျွန်တော်ပြောသလိုမူရကိုဘယ်လိုပဲကန်တွေပါပေါ့နော်ဒါပေမဲ့လက်ရှိကြားစီနယ်ဆိုရရဲ့ဟိုညံ့ပြင်းမှုကိုဟိုဗလဲတကယ်ပဲပေါ့နော်လေးလေးနဲ့ကျွန်တော်စဉ်းစားသင့်တယ်ပေါ့ကြားစီနယ်ဆိုရကဝန်ကြီးချုပ်ကပေါ့နော်သူကိုယ်တိုင်ကဒီဟိုဗလဲချီယုတ်ဒီဖောက်ရေးကိစ္စမှာအခြားပြည်နယ်လူမျိုးပေါ့နော်ဒါမှမဟုတ်လေကောင်းတဲ့နီလာတွေနဲ့ဟိုလူထုတွေကိုတိုင်ပင်နေတော့တဲ့လှုပ်ရှားမှုတွေနဲ့ပေါ့နော်ဒီဟိုလည်းတိဆောက်ခဲ့မယ်ဆိုရင်တော့ဒီလောက်ထိအမာယုံကိုမရောက်ခဲ့ဘူးလို့ယူဆတယ်ပေါ့တိုးတော့ဝန်ကြီးချုပ်ကဒီပုံမှာတိုင်ပင်မှုမရှိဘဲနဲ့တစ်ဖက်သားပေါ့နော်လူရဆွဲတဲ့လှုပ်ရတွေက serious life ပေါ့နော်ရှိခဲ့တယ်ပေါ့နော်ဥပမာဆိုရင်ကျွန်တော်ကိုယ်နဲ့တက်ခဲ့တဲ့ဟိုဘာလဲခွန်ရည်နေပေါ့နော် speaker ရဲ့ခွန်ရည်နေ CV မှာတော်လကောင်း20နှစ် CV မှာတော်လကောင်းဝန်ကြီးချုပ်ကဒီပုံမှာဘာလို့လဲမမပြောခဲ့တာရှိတယ်သူတို့ဒီစစ်သားနဲ့ဟိုကန်ကွယ်ခိုင်းပြီးမှကန့်ကွက်တဲ့လူတွေကိုဒါနေနှင်းကြမယ်ကန့်ကွက်ရင်ကန့်ကွက်ပါဆိုတဲ့ဟာမျိုးတွေပေါ့နော်တုံးတုံးလေးဟာတွေကဒါကြားပြည်နယ်အစိုးရတစ်ခုလုံးရဲ့ဘာလဲအားနဲ့ချက်ချင်းနေတယ်ဆိုဒီလိုဟိုဘာလဲနိုင်ငံရေးရမနှုမနဟိုနိုင်ငံရေးနဲ့ပေါ့နော်ဟိုရက်တည်နေတဲ့ဝန်ကြီးချုပ်ကိုဒီလို policy တွေချမှတ်ပြီးမှဘယ်ကိန်းတွေခဏဒါမာယုံနဲ့ဟိုဘာလဲလှုပ်ဆောင်ချက်လက်ချက်လည်းယူဆတယ်ပေါ့နော်ဆိုတော့ပြည်တော်စုကိုကျွန်တော်တို့ကြီးကားတဲ့နေရာမှာဒီလိုဟိုဘာလဲအင်အားနည်းတဲ့ဒါမှမဟုတ်လည်းဒီဟိုနိုင်ငံရေးရပေါ့နော်တိတ်လေးမကြွန့်ကျင်တဲ့ဝန်ကြီးချုပ်တွေကိုခိုင်းစေတာဟာဒါလည်းမာယုံနဲ့ policy ချတယ်လို့ပဲကျွန်တော်အနေနဲ့ပေါ့နော်ပြောပြချင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကွန်ပျူတာကျေးဇူးတင်ပါတယ်ကျွန်တော်ဟိုကရားပြည်နယ်ကပြည်နယ်လွတ်တော်အနေဒီပြည်နယ်လွတ်တော်အမဦးအောင်နိုင်ဦးကိုကျွန်တော်ဒီလိုင်းမှာဖိတ်ခေါ်ကြပါမယ်ခင်ဗျာဦးအောင်နိုင်ဦးကြားပါလားခင်ဗျာ
ဟုတ်ကြပါပါခင်ဗျာ
ဟုတ်ကဲ့ဦးအောင်နိုင်ဦးကျွန်တော်တို့ဟိုအစောပိုင်းနေရာတရင်နေမှာကြားခဲ့ရတယ်ဦးအောင်နိုင်ဦးကဒီကိစ္စမှာဟိုဦးအောင်နိုင်ဦးရဲ့သဘောထားအမြင်တွေကိုလည်းကျွန်တော်တို့ကြားခဲ့ရပြီးကြားဘူးပါတယ်ဆိုတော့အခုဖြစ်နေကြတာကတော့ဒါထောက်ခံတဲ့လူရှိတယ်ကန့်ကွက်တဲ့လူရှိတယ်ဒါပေမဲ့အခုကအစိုးရကအတင်းအဓမ္မလုပ်တယ်ဆိုဟိုပေါ်ဘုချုပ်ကိုအော်ဘ ෝජ ရဲ့ဂုံတိခါတော်မှာအခုလိုမျိုးဟိုတဖြည်းဖြည်းကြဆင်းမဲ့ပုံစံမျိုးရောက်တဲ့အထိတဖြည်းဖြည်းဟိုစောက်တဲ့ဘက်ကလည်းအတင်းစောက်ကန့်ကွက်တဲ့ဘက်ကလည်းအတင်းကန့်ကွက်ဖြစ်နေကြတော့ဟိုစောစောကပြောသွားကြသလိုဟိုတိုင်းရင်းသားလူမျိုးစုတွေချင်းချင်းကြားထဲမှာသဘောထားကွဲပြားမှုတွေများဖြစ်စေမလားဟိုကျွန်တော်တို့နားလဲပါတယ်တစ်ဖက်မှာအရင်စစ်စိုးရလက်ထက်တုန်းကဆိုရင်ဘ ෝජ ောင်းဆန်းနဲ့ပတ်သက်တာတွေအားလုံးကိုသူတို့ဖြောက်ဖြက်ဖြစ်ဖို့စူးစမ်းခဲ့ကြတယ်ငွေဆက်ကူတွေမှာပါတယ်ဘ ෝජ ောင်းပုံတွေပါတဲ့ငွေဆက်ကူတွေသူတို့ဖျက်သိမ်းခဲ့တယ်ဆိုတော့ဒီကအမျိုးမျိုးပြည့်ပင်ခဲ့ကြတယ်ဘ ෝජ ောင်းကိုအခုလိုလွတ်လပ်တဲ့ကာလမှာဘ ෝජ ောင်းကျေးဥဆောက်တယ်လို့ဘ ෝජ ောင်းနဲ့ပတ်သက်တဲ့ကိစ္စတွေလွတ်ဆောင်လာကြတာဟာဒါကောင်းတဲ့လက္ခဏာပါဒါပေမဲ့တစ်ဖက်မှာတိုင်းသားဒေသတွေမှာတော့ဒီနိုင်ငံရေး sensitive ဖြစ်တဲ့ဒေသတွေဖြစ်တော့တချို့ကိစ္စတွေမှာစဉ်းစားဖို့လိုမလားအချိန်ဆောင်ဖို့လိုမလား ဟိုဥက္ကဋ္ဌဦးကတော့ဥက္ကဋ္ဌရဲ့အမြင်လေးကိုလည်းပြောပါဦ
းကျွန်တော်တို့ကလည်းဆိုတော့လူစုအဖွဲ့လုပ်တယ်ဆိုတာဘာပဲလူစွတ်တော်တည်ကျူးချက်ပြီးယူပြီးတော့မှစွတ်တော်တဘောတာဆောင်ရွက်ရှိမှပူစင်ပြီးမှာပေါ့နော်ကျွန်တော်စွတ်တော်ဆိုတာကဒီလူနဲ့တရားတဲ့နေတဲ့လွတ်တော်ဒီလူရဲ့လူအချက်တွေအားလုံးကိုကျွန်တော်လွတ်တော်ကလုပ်ပေးတယ်ဒါဟုတ်လို့မဆိုလို့ရှိရင်စူအဖွဲ့လုပ်မဆိုလို့လည်းပြည်သူကချပြတဲ့နယ်လို့ကျွန်တော်ကမူတည်ရှိတယ်။မူတည်တာပေါ့နော်။ဒါဆိုတော့ပြည်သူမသိဘဲနဲ့ပြည်သူကရွေးချယ်ထားတဲ့တတော်ကိုယ်စားလှယ်ဝင်ကြီးတွေဖြစ်နေတယ်။ပြည်သူကရွေးချယ်တဲ့တတော်ကိုယ်စားလှယ်ဖြစ်နေတဲ့ကြောင့်ပြည်သူကိုရေလုံးချပြတဲ့နယ်။အဲဒါပါတီလည်းချပြမယ်ဒီလုပ်ပြီးလောက်တာမကောင်းကောင်းတယ်ဆိုတာကပြည်သူကသုံးချက်ပေးတာပုံမူတွေကမူတည်ကပူရှင်းပြမှာပေါ့နော်။အဓိကဖြစ်တဲ့ဘာလုပ်ငန်းလုပ်လို့ပေါ့တတော်တို့တော့အကြောင်းကြားတင်တယ်ဗျဒီဘုရားကျေးဇူးနဲ့ပတ်သက်လာရင်တတော်ကဒီပြုချက်ယူသလားတတော်ဆောင်ချက်ပြီးသလားတတော်ကပြည်သူလူကိုဘယ်လိုချပြပေးမလဲဆိုတော့အဲ့ဒီလေကိုအစိုးရအဖွဲ့ကလုပ်တင်တယ်ဗျ။ဒါကိုသူတို့တဘောနဲ့ပြောလို့ပြီးတဲ့အခါကျမှဖြစ်တာတဲ့ပြဿနာကြတော့တိုင်းသားတွေနဲ့ဘုရားကျေးဇူးဆောက်တယ်ဆိုတာကလည်းအစ်ကိုတိုင်းသားတွေမှာခံတဲ့တိုင်းသားတွေရှိသလိုအစ်ကိုလက်မခံတဲ့တိုင်းသားတွေလည်းရှိကြပါတယ်။ဒါကကျွန်တော်ပြောပါဘူးလက်ခံတဲ့တိုင်းသားလက်မခံတိုင်းသားဘုရားကျေးဇူးဆိုတာကကျွန်တော်တို့တိုင်းနဲ့ဒီမှာကတနင်္ဂနွေလုံးမှာဘုဇုကဘာမှပါသွားတာမဟုတ်ပါဘူးဒါခုနပြောလို့ဆိုရင်လက်ခံနဲ့ပြည်သူလူထုတို့မလက်ခံဒီဘုဇုချေလို့ပြောဆိုတာကျွန်တော်တို့အများစုအားဖြင့်အထောက်အပံ့လို့ဆိုတာအထောက်အကူတွေမတ်တည်တာမဟုတ်ဘူးပြည်သူလူကချုပ်ချုပ်ပြီးတဲ့ဟာတွေလည်းဘုဇုတို့အနေနဲ့ဒါရှင်းလင်းပြရမှာ
ဟုတ်ကဲ့လုံနီးလုံဟာလွဲနေတယ်ချိတ်ကပ်ပုံလွဲနေတယ်လို့ဆိုလို့ကျင်လာခင်ဗ
ျဟုတ်တယ်လူတို့ကလွဲနေတယ်ချိတ်ကပ်ပုံလွဲနေတာပေါ့ဒါချက်ပြမှတိုင်းတော်တွေကမှဒီလိုချက်ပြမှတိုင်းတော်တွေအားလုံးဘောတူညီကြတာလို့ရှိဒီလိုကတခံကြတဲ့အတိုင်းအပြုခံရစေချင်အားလုံးအောင်မြင်စရာအကြောင်းရှိပါတယ်။ဒီကိုယ်တော်ကိုယ်ပေါ်နဲ့ကိုယ်လုပ်မစင်တော့ဘာမှအောင်မြင်စရာအကြောင်းမရှိဘူးလေ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဟိုအခုကတော့နည်းနည်းလေးဟိုစောစောတော့ကိုဟိုခွန်ဘီချူလည်းပြောတော့ပါတယ်။ဝန်ကြီးချုပ်ကိုယ်တိုင်ကလည်းတော်တော်လေးလုံလုံကျူးကျူးပြောကြတာလေးရှိတယ်။တမတော်ကလည်းဒီဥစ္စာလမ်းကြောင်းမနေဆိုပြီးတမတော်ကတော့ပြန်ပြောယူရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့တော်တော်လေးတော့ရုပ်ပြည့်စင်ပြည့်ဖြစ်သွားတာပေါ့နော်။အခုကျွန်တော်လေလိုင်းပေါ်ကိုအာဥဆောလွင်ကိုဖိတ်ခေါ်ကြင်ပါရခင်ဗျဥဆောလွင်ရံပြဲရရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ်ခင်ဗျ
ဥဆောလွင်ပြောပါခင်ဗျလိုရင်းလေးဆွေးနွေးပ
ါဘိုချုပ်ကြီးဟိုဘိုချုပ်ကြီးဟိုလုံးဝကိစ္စကဘိုချုပ်ကကြီးအောင်ထားရတာမဟုတ်ဘူးခဲ့တာအတိကဘိုချုပ်ရဲ့တေးခဲ့တဲ့တတိကိုမအောင်အောင်မလို့နိုင်တဲ့ကြီးအုပ်ကိုလုတ်ပြီးတော့တက်တဲ့တင်းတကအအယောင်ပြတဲ့သဘောမျိုးကျွန်တော်တည့်ရလို့ကျွန်တော်တွေ့ရပါတယ်ဘာလို့ဆိုတော့ခိုင်းကျေးရရပြီးရှင်ဗမာမွန်ခိုင်ချင်တို့ရဲ့ကောင်းဆောင်ရဲ့အယုတ်ကိုတို့ရဲ့တတ်မှတ်နေရမှာထားနေဆိုရင်ဗမာတမျိုးသားလုံးကခံမလား NLD ဖွဲ့ယူကခံမလားမခံဘူးမခံဘူးဆိုရင်ဒီဘိုးချုပ်ကြီးရဲ့တခုတည်းမှာဟိုစစ်တပ်ရဲ့ဟိုစတိုမိုးတွေကဆိုလို့ရှိရင်ဘိုးချုပ်ကိုဗမာတမအဖြစ်ခံရတယ်အခုကစစ်တပ်ကိုတမဟိုတို့ကဝေရောက်ဆွဲခဲ့နေတယ်ဆွဲခဲ့နေတဲ့ပြဿနာအာလုံးဝကိုတရားမျှတမှုမရှိဘူးအဲအဓိကပါလဲဆိုတော့ဘိုးချုပ်ထားခဲ့တဲ့ Federal ကြီးဆောင်သူရခိုင်ကြက်ဗမာကြက်အဲ့ဒီတာရူဒန်းညာရဲ့အခွင့်အရေးကိုတိကျအောင်လုပ်ပါဒါမှဒီလိုတိကျမှုဖြစ်လာမှကြည်သူကိုချပြပါဘိုလ်ချုပ်ကြီးရဲ့ဒီကြီးဟာဘယ်လိုမှပြည့်တယ်မလဲဘယ်လိုလုပ်ရင်ကောင်းပါလဲအဲ့လိုကြည်သူလက်ခံလာရင်ဂတိပြည်လာရင်လက်ခံနိုင်မယ်ဂတိမတည်လို့ဒီကြီးရဲ့ကိုမှလုပ်ရဆိုရင်နောက်ထပ်ကြီးကြီးဟာအလွင်လွင်အမှားမှအကွဲအကွဲအပြားပြားဖြစ်ပေါ်မှာတော့ပေးကြပါတယ
်ဒါကြောင့်
မလို့ဘယ်မလို့ထိုက်တဲ့အခုလိုအချိန်မှာဒီကြေးရုံနဲ့အယံမပြတဲ့ဟိုမယံနာစီလူမလို့ဘယ်ဘူးဟုတ်မလား
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
မလို့ဒီပိတ်ချူကိုထုံးရတော့မသိဘူးလို့ကျွန်တော်လည်းခင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟူဆော့လင်ခင်ဗျာအခုကျွန်တော်လေလိုက်မော်ကိုဆက်ပြီးတော့ကိုနိုင်ကိုကြီးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဘလူးကျွန်းကကိုနိုင်ကိုကြီးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနိုင်ကိုကြီးလည်းဆွေးနွေးပါအောင်ကိုနိုင်ကိုကြီးရဲ့အမြင်လေးကို
ဟုတ်ကဲ့ကျွန်တော်တို့တိုင်းသားတော့ဘူချုပ်မမောပါဘူးချစ်ပါတယ်ဒါပေမဲ့ကျွန်တော်တို့တိုင်းသားမှာလည်းကျွန်တော်တို့အမျိုးကောင်းဆောင်ရှိပါတယ်အဲ့တော့ဘူချုပ်ချေယုတ်ကိုယ်ဆက်တူတယ်ဆိုတော့ဟိုခွိပြုတာရတာကျွန်တော်တို့မျိုးသားကောင်းဆောင်ကိုလည်းခွိပြုပြီတယ်လို့ကျွန်တော်အမြင်ပေါ့နော်ကျွန်တော်တို့မျိုးသားကောင်းဆောင်ရဲ့ရုပ်ထုကိုလည်းဟိုဆက်တူခွိပြုလိုက်ဘူချုပ်ချေယုတ်လည်းဆက်တူမယ်ဆိုတော့ဒါတိုင်းသားတွေကဒီပြဿနာရနေနေတော့အေးဝမယ်ထင်တယ်ဒါအေးအီးစက်တူခွေပြုတ်သိချင်တယ်ပေါ့ဗျာကျွန်တော်တိုင်းသားမျိုးသားကောင်းဆောင်တို့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုနိုင်ကိုကြီးခင်ဗျာအခုကျွန်တော်တို့တော်ဒရှင်တူကလေလိုင်းပေါ်ဟိုမှာဝင်ကိုတိုင်းဝင်ပါနိုင်လို့အတန်းနဲ့ဝင်ပြီးတော့ဆွေးနွေးထားတာရှိပါတယ်အဲ့ဒါကိုလည်းနားဆင်ကြည့်ပါဦးခင်ဗျာ
ကျွန်တော်အနေနဲ့ဆိုတော့ဒီကောင်တိုင်းသားဒေသနေမှာနော်ဘူချောင်းဆောင်ရုပ်ပုံထားမယ်ဆိုရင်တော့
သူတို့တိုင်းလာအဖွဲ့အစည်းတွေအနေနဲ့နော်သူတို့တိုင်းလာခေါင်းဆောင်တွေနဲ့လူလာမှုကိုလည်းအခုလက်ရှိအစိုးရအဖွဲ့အစည်းကလောက်ဆောင်ပေးရမှာဖြစ်ပါတယ်ခင်ဗျ။ဒါဖြစ်လို့ဆိုရင်ကျွန်တော်တို့တိုင်းလာဒီကနေမှာကျွန်တော်တိုင်းလာခေါင်းဆောင်တွေရဲ့ရုပ်ပုံတော့ထားခွင့်မပြုပဲနဲ့နော်။ဘူကြောင့်ဆန်ရုပ်ပုံပဲထားမယ်ဆိုရင်တော့ဒါပြင်လို့တဲ့ကိစ္စမဟုတ်ပါဘူးနော်။ဆန်သူညီညာရေးစကားရှိဖို့တော့လိုတယ်။ကျွန်တော်တိုင်းလာပြည်သူတွေကလူလာချက်ရှိမှပဲထားဖို့လိုတယ်လို့ကျွန်တော်နေမြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံကနေကိုတီးလက်မှုဝင်ဆွေးနွေးသွားတာဖြစ်ပါတယ်ခင်ဗျကျွန်တော်အခုပြန်ပြီးတော့ဦးအောင်နိုင်ဦးကိုလေလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးဟာဦးအောင်နိုင်ဦးရေဆိုတော့ဟုတ်ကဲ့ခင်ဗျအနေဒီပါတီကတာဝန်ရှိသူတွေကိုနိုင်ကိုဟာဒီဟိုအခုဒီကြားကိစ္စမှာကိုကျွန်တော်တို့အာရုံစိုက်ပြီး focus လုပ်ပြီးပြောမယ်ဆိုရင်ပေါ့နော်ဟိုအစောပိုင်းမှာပြီးမနေ့ကပဲမနေ့တနေ့ကပဲသူတို့ပြောသွားတာဒီဘဟုကလူတွေပြောဘဟုကတာဝန်ရှိသူတူပြောသွားတာဆိုရင်ဒီဝန်ကြီးချုပ်လောက်ကပဲမှန်နေတယ်လို့ဒီကျေးရုပ်တွေစောက်တဲ့ကိစ္စကိုသူတို့ဆက်လုပ်သွားမယ်ပုံစံမျိုးပြောသွားတော့ဒီဟာကတော့ဥအောင်နိုင်ဦးဟာ NLD ပါတီဝင်ဖြစ်နေတော့ကျွန်တော်အချင်းချင်းရန်တိုက်ပြီးတာတော့မဟုတ်ပါဘူးဒါပေမဲ့ဒီအပေါ်မှာတော့ဘလို့မြင်မိသလဲဗျအခုဆိုလို့ရှိရင်ဒါဟိုဒေသခံတွေရဲ့သဘောထားအမြင်ဟာအရေးကြီးတယ်သူတို့ရဲ့ဟိုတိုင်းရင်းသားတွေရဲ့အတန်ကိုလည်းဟိုလေးစားလိုက်နိုင်နေတယ်ဆိုတော့ဒီအတန်အခုတော့တော်တော်လေးတီးတာတာထွက်လာတယ်ပေါ့နော်ဆိုတော့ဒီ NLD ပါတီကဟောဘာကြောင့်အဲ့လိုမျိုးအတင်အာဓမ္မလုံနေတာဒီလိုမြင်တယ်လဲဗျ။ဟိုအတင်အာဓမ္မလုံတဲ့ပုံစံပေါက်နေတယ်လို့ဖြစ်နေတာလဲခင်ဗျာ
။ဒီဘုတ်ချုပ်ကြီးတောက်တယ်မဆောက်ဘူးဆိုတော့ဘိုးကတော့ကျွန်တော်တို့ဘာသမ်းမှမကြသေးပါဘူး။အကြောင်းပြုကျွန်တော်တို့ကဘာလဲဆိုတော့ဒီကမှားတာကဝကြီးချုပ်ကနေမှားတာကဒီပဏ္ဏပြတဲ့လူတွေကိုဟိုအလုံးမဒီအလုံးမဆိုတာဒါကတော့ဖြစ်တယ်လို့ကျွန်တော်မြင်နေတာနော်။ကျွန်တော်မြင်ပြီးတော့ဒါတိုင်းသားတွေအားလုံးကလည်းကျွန်တော်တို့ NLD ဝိုင်းရံကြပါကျွန်တော်တို့တော့တိုင်းလာကျွန်တော်တို့ပါတီရဲ့တခုတည်းတခုပါကျွန်တော်တိုင်းလာဥစ္စာဒေါ်သာစုကြည်ပြောသလိုပဲဟိုတိုင်းလာညီကြီးပါတိုင်းလာညီကြီးပေါ့နော်တိုင်းလာညီကြီးကတော့တိုင်းသားတွေနဲ့ဥပေါင်းဆောင်ရွက်မှအဖြစ်အပျက်ထွက်လာမှာပဲလေဒီလူတို့ချပြရမယ်ဘယ်လုပ်ငန်းဖြစ်ဘယ်ကောင်းနေဘယ်မူဝါဒဘယ်လိုကောင်းမလဲဆိုတော့ပြည်တခုကိုရည်ဆွဲရမှာပဲပြည်ရှိမှဟိုလုပ်လို့ရမှာပြည်မရှိဘဲနဲ့ဒေါင်းတိုင်းငါလုပ်တယ်ငါသဘောနဲ့လုပ်လို့ရှိရင်ဒီလူတွေမရှိသလိုဒီလူတွေရှိကြမှာပဲလေ
ကျွန်တော်ညီရတော့ဟုတ်ကဲ့ဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်တို့အခုသောတာရှင်နေရလေလိုင်းပေါ်မှာဆွေးနွေးထားတာဟိုစာနဲ့ရေးပြီးတော့ဆွေးနွေးထားတာကိုလည်းမအီတန်စင်ကဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့မြင့်အောင်ကတော့ဒီသူရေးထားတာတော့ကိုပိုင်ရေးချင်းမရှိတော့အဆင်ပြေတော့မီကြံစုတ်ချင်ကြတဲ့ငပိုက်သားတွေကြောင့်အဆင်ပြေတော့နာမည်ပြတ်တယ်ဆိုရေးထားပါတယ်။မိုးကျော်ကတော့ဗိုလ်ချုပ်အောင်ဆန်းလန်းတို့ဗိုလ်ချုပ်ပန်းကြံတို့ဆိုတာရှိနေပြီးသားလူတို့ကလည်းလေးစားပြီးကြည်ညိုပြီးသားဆိုတော့ဘာလို့ဒီလဲဆိုပြီးရေးသားထားပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ။ဆိုတော့အခုကျွန်တော်ဟိုကိုခွန်ဘာနာကိုလေလိုက်မော်ပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ခင်ဗျ။အခုဒီကျေးရုပ်တွေဆိုတာဟာဟိုလက်ရှိအစိုးရအာဏာတည်သေးရေးလောက်ပဲသူကဒီမြင်တာဟိုနောက်ဆိုးရတက်လာအချိန်မီဖြစ်ပြလို့ရနိုင်တာပဲဒါပေမဲ့လည်းဟိုတစ်ဖက်မှာဒီအခုမြန်မာနိုင်ငံမှာအရေးကြီးတဲ့အချိန်ဖြစ်နေတာကဒီတိုင်းသားရင်းကြစီကိစ္စတွေအပြစ်ခတ်ရစေးကိစ္စတွေလုပ်နေတော့အခုလိုမျိုးဒီဘာမဟုတ်တဲ့ကိစ္စနဲ့ပေါ့နော်ဆိုကြပါဘူးဗိုလ်ချုပ်ကိုမလေးမစားပြောတာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စဟာနောက်မှလုပ်ရင်လည်းရနေတဲ့ကိစ္စဖြစ်ပါတယ်အခုလိုလှုပ်ချင်းအပြင်ဒီအခုအစိုးရကဟိုဘာပေါ့လုပ်နေတဲ့ဒီအမျိုးသားပြန်လည်ညာစေရေးပြည်တွင်းညာရေးကိစ္စတွေကိုများထိခိုက်နိုင်စေသလားကျွန်တော်တို့ big picture ကိုကြည့်မယ်ဆိုလို့ရှိရင
်ဟုတ်ကဲ့ဒီရေပေါ်ညာကျွန်တော်တို့အနေနဲ့ကတော့အခုချိန်ကြီးတောက်ကူကအစောပိုင်းမှာပြည်နယ်အစိုးရကတာဝန်ယူတာဝန်ခံမှုရှိရှိနဲ့လုပ်ကြောင်းလည်းလို့ဝန်ကြီးချုပ်ကပြောတယ်ဒါနဲ့အခုကဒီလိုကြောင့်မို့ပြိုင်တာလူမှုအစဉ်ဖွင့်တဲ့လူတွေကပြီးဆောင်ပြီးလောက်ခိုင်းတယ်ဆိုတဲ့အတွက်မျိုးလုပ်တဲ့ကကတော့ပြည်နယ်ကျင်းနေမဲ့အချင်းမျိုးစပြီးမှမိဝေးတယ်လို့ကျွန်တော်လူတွေသိနေများအမျိုးဆုံးတက်လာကြအဲ့ဒါကဒီဥဒါပြင်းနဲ့တင်းမြည်ရေးအတွက်ဗန်စာကိုစာဖို့ပြတာလို့ပဲကျွန်တော်တို့မြင်တယ်။နောက်ဒီအခုလောလောလတ်လတ်ကျွန်တော်ဒီမီဒီယာမှာသိလိုက်တာတကူကဒီမြစ်ကြီးနားမှာဒီဘူချုပ်ကျေးရုပ်ကိုလူပြောမှာတော့တင်မောစင်းနဲ့လား
ဟုတ်တယ်တင်မောစင်းနဲ့ပတ်သွားဟုတ်ကဲ
့ကျွန်တော်တို့ကြားလာရတော့စိတ်မကူတယ်နဲ့စိတ်မကောင်းအောင်အမျိုးကကြတော့ကျုပ်ရင်မှာကအဲ့လိုမျိုးဒီဘုထုတ်လေးစားတယ်ဒါမဲ့ဒီခေဒီကာလလေးမှာကတော့ဖြစ်တဲ့ဒီ
တိုင်းသားတွေရဲ့ပြည်ရှိမှုလည်းပြန်လာပြီးမှပြည်မှယုံကြည်မှုတွေထောက်ဖို့လိုတယ်ဆိုတဲ့အခါကျတော့ကျွန်တော်ကအကန့်ကွက်နေခြင်းပဲဖြစ်တယ်ပေါ့အဲ့တော့ကြောင့်ဒီဘုံထုတ်ကျေရုပ်ကိုအတင်းသမားဖားရှိခြင်းကတော့ကျွန်တော်ဒီသက်ဆိုင်ရာဒီသသက်ဆိုင်ရာဒီနယ်ရဲ့ပြည်ရှိမှုတမိုင်းကြောင်းအရာလက်ခံနိုင်မှုခြေမျိုးကျွန်တော်အတန်းသာပြုရဲအဲ့လိုတိုင်းသာဖို့လိုရဲဆိုတဲ့ဒီမှာလည်းဒီသက်ဆိုင်ရာဒီသရဲ့စံတန်ကားကြီးရဲ့ခံစားချက်တွေလည်းအပြန်အလှန်ဒီသာပြည့်မပြည့်မှုအရှိတူလိုရဲအဲ့ဒါမှသာဒီဒီသာပြန်တဲ့ပြည့်မြည်ရန်စင်တွေကိုကျွန်တော်တို့အပြန်အလှန်ဒီတမိုင်းကိုနောက်တောင်းတော့ပြန်မလန်းဒါပေမဲ့လက်ရှိနိုင်ငံကိုဘယ်လိုမျိုးတည်ပြီးသွားကြမှာလဲတိုင်းသားကြီးရဲ့လိုအပ်ချက်ပါလဲကျွန်တော်တို့ဒီမှမှာကအဓိကလိုအပ်ချက်ပါလဲဆိုတဲ့အပြန်အလှန်နဲ့မျိုးပြန်နိုင်ရုံဒီမျိုးတွေကိုအဲ့အနေဖြင့်ဒီဆောင်လာရမှာဖြစ်တယ်ပေါ့ဒီလူထုတ်ကြေးတို့တခုလာထားရုံနဲ့အပြန်လန်ညွန်ဒီမှုဒီဆောင်လို့ရတယ်အပြန်လန်လေးစားမှုရှိရမယ်အပြန်လန
်ဟုတ်ကဲ့
ဒီမှာပြည်မှုရှိတယ်ဆိုတော့ဒီမဟုတ်ဘူးဆိုတော့အခုတော့ဒီ generation နဲ့နားလည်ထားရကြဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခွန်ပီချူးကရောခင်ဗျာဒီမိကုံပဲကျွန်တော်မေးချင်တာအခုဟိုမြန်မာပြည်မှာရင်းနှီးစီကိစ္စတွေလုပ်နေတော့အခုဒီဘူဂျိုကျေးရုပ်တွေမဟုတ်တဲ့ကိစ္စလေးနဲ့အခုလိုမျိုးဟိုဒီကြားပြင်းနေမှာဆိုရင်သဘောထားကွက်ပြားမှုတွေဖြစ်တယ်စကိုင်းတိုင်းဒေသကြီးတွေမှာလည်းသူတို့ခန့်တိမြို့နယ်မှာနာဂတိုင်းရင်းသားတွေကကန့်ကွက်ကြတယ်ဒီဘူဂျိုကျေးရုပ်တိဆောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအလားတူပဲမြန်မာနယ်မှာလည်းဖြစ်ခဲ့တယ်ဆိုတော့ဒါတွေကဘလောက်အတိုင်းအတာထင်များတော့ဖြစ်သွားမလဲမြို့သားရင်းသားစီကိုဘလောက်ထိခိုက်သွားစေမလဲခတ်တူတူလေးပြောပြပါဟုတ်ကဲ့
ဆက်မဆုံးမနော်ဒီလက်ရှိကြားပြင်းတဲ့ချိန်နဲ့ကြည့်လိုက်ရင်ကျွန်တော်တို့ရဲ့ဟို Facebook ပေါ်မှာတော်တော်မနော်ဒီရက်ွက်ထဲမှာတော်တော်ဒီကိစ္စကိုဟိုအခြေတွေ့မနော်ပြောဆိုလာကြရပေါ့နော်ဆိုတော့ဒီထဲမှာလူအုပ်စုကတော့အုပ်စုရှိတယ်လို့ပြောလို့ရတယ်ပမာဆိုသူကဘုချို့ထောက်ခံတယ်ဒါမှမဟုတ်ဘုချို့မျက်နှာလုံးလို့ပေါ့နော်ဒါဘယ်လဲပြောတဲ့လူတွေနဲ့ပေါ့နော်ဒီတိုင်းသားကြားတွေမှာတိုင်းသားအုပ်စုရှိတယ်ဆိုတော့တိုင်းသားတွေဖက်ရတာဒါကန့်ကွက်တယ်မဖြစ်တင်သေးဘူးဆိုတဲ့ဟာပေါ့ဆိုတော့ဒီအုပ်စုကြားမှာတော့လိုက်ကွန်မြူပေါ်မှာတော်တော်ရပြင်းနေမှာတော့မဟုတ်တော့အချုပ်ရင်းမှုတွေကြားရတယ်မှာတော့မကောင်းဘူးเนาะဒါအကြီးကျယ်လေးကိုဗလဲစစ်ပွဲတွေ Facebook type ပွဲတွေပေါ့เนาะဖြစ်နေတယ်ဗလဲမင်းရဲ့လောက်တဲ့မစားရဲ့လောက်တဲ့ဟိုစကလုံးတုံးတုံးတွေပေါ့เนาะဟိုဆဲတာတွေဆူတာတွေပေါ့เนาะဒီတမိုင်းမကောင်းကြောင်းပြောတာတွေပေါ့เนาะအမျိုးမျိုးပေါ့เนาะဖြစ်နေတယ်ဆိုတော့ဒီဟာတွေကအဆိုရအနေနဲ့ကျွန်တော်တို့ဒါလက်ရှိမှာတော့အရှိဆုံးပါဆိုတော့ဒီခိုက်ဒီဟာတွေကိုဖြစ်နေတဲ့ဟာကိုဒီလိုလက်လူမရှုသင့်ပေါ့เนาะဆိုတော့ဒါလူမျိုးရဲ့အထီးကြုံထိပေါ့เนาะဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်တယ်ဆိုတော့ဟိုတော့ဒါအဆိုရအနေနဲ့သိစေချင်တယ်နောက်တစ်ခုကတော့ဒီဒီတရှိနေချင်းတစ်စင်မှာပေါ့နော်ဒါ okay ဘီနေနေလဲဒါကြာပြင်းနေမှာတော့ကောင်းမလားလက်မမထူထားသေးဘူး SEO လည်းမထူထားသေးဘူးသူ့ကိုလည်းအကျိုးစားနေတဲ့ဟိုလက်နက်ကန်ဖြစ်စင်မျိုးရှိတော့ဗလည်းနေချင်းဖြစ်စင်မျိုးရောက်နေတယ်ဆိုတော့ဒီပေါ်မှာလည်းဟိုတမိုင်းကြောင်းရဆိုရင်တော့ဒါဟို Greenie ရဲ့ဒီဟိုလို community chat လို့လာတဲ့အတိုင်းဒီဖြစ်ခဲ့တဲ့ပေါ်မှာလည်းဒါဟိုကြည့်တင်နေပေါ့နော်ဆိုတော့ဒီဟာလေးကို
နေချင်းနည်းနည်းဖြတ်ပေးပါခင်ဗျာဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
ဟိုဖြစ်နိုင်ပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့ခွန်ပြုကျေးဇူးတင်ပါတယ်အခုဝင်ဆွေးနွေးပေးကြတဲ့ဥော်နိုင်ဦးကောခွန်ပါနာနောက်ပြီးတော့တခြားဝင်ဆင်းနေကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကုသဝင်လာတဲ့အစီအစဉ်ထုတ်လို့ရမှုမတ်တန်ကြီးထိုက်တို့တင်ဆက်ထားတဲ့ဒိုင်းအလီလိုင်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လဦးကကြီးညာပေးပါလိမ့်မယ်
အစ်ဇွေးလီပန်နဲ့တဲ့ဝင်လာတဲ့ဆီးရီးယားစစ်လေယာဉ်ဒဇင်းကိုပြစ်ချလိုက်ကြောင်းအစ်ဇွေးစစ်တပ်ကပြောလိုက်ပါတယ်။အစ်ဇွေးလီပန်နဲ့တဲ့ဝင်လာတဲ့ဆီးရီးယားစစ်တပ်ကစကွိုင်းမျိုးစားဂျက်တက်လေယာဉ်ကိုပက်ထရီယော့မစ်ဆိုင်းတုံး20နဲ့ဒီနေ့ပဲဟန်တာပစ်ကတ်ခဲ့တာဖြစ်တဲ့ကြောင်းစစ်တပ်ပြောဝင်ကပြောဆိုလိုက်တာပါ။မြောက်ကိုရဲ့နောက်မြောက်ဘက်ကမ်းရိုးတန်းမှာရှိတဲ့ဆိုရေးဂျူရူပစ်လိုရီစကန်ကအဓိကအဆောက်အဦတွေကိုစတင်ဖြစ်စည်းနေရတယ်ကိုဂျူရူတပ်ပုံတွေအရသိရတဲ့အကြောင်းအမေရိကန်ခြေဆိုင်မြောက်ကိုရဲ့ရေစောင့်ကြည့်အခက်ခဲဖွဲ့တတိယနော့ကပြောလိုက်ပါတယ်။သမရထရန်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေဖြတ်သိမ်းရေးဆက်ဆက်ဆွေးနွေးမှုတွေပေါ်အားရဝမ်းသာတဲ့အကြောင်းမနေ့တုန်းကပဲပြောခဲ့တာပါအမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆက်ညှိနှိုင်းမှုတွေကိုစိတ်ဆင်နာကောင်းနဲ့မလုံနိုင်တဲ့တိုင်းပြည်တွေပေါ်တွင်းကုန်ကုန်နဲ့တွင်းမြင့်ကောက်ကံမှုသမရထရန်ထရန်ကဒီကနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ်လောင်နေမှာရီးယားလက်စစ်ထုတ်လို့ရေကာတာပြုချက်အားကလူများပြားသိဆုံးပြီးရာနဲ့ချီပြောဆုံးနေတဲ့အကြောင်းအစိုးရဘက်သတင်းကဖော်ပြလိုက်ပါတယ်
သတင်းကြီးချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ကြီးညာအတွက်စီစဉ်ထုတ်လွှင့်ရေးမှုကတော့မတ်တငီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖရက်ဒိုဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်ဒီကိုတော့မြန်မာစံတော်ချိန်မနက်6နာရီနေ9နာရီအထိလိုင်းဒိုမီတာ2440 4850ပြင်လိုင်းလိုက်မီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.